Welcome to the Voice of America in Burmese.
Mingla ne khin ma shan. Washington ne review American tan ga ne 2020 October la 9 ye taw cha ne mne khin season le go Myanmar sanaw chin mne 6 nai ga ne 9 nai thi line no meter 2440 ne 51 line la meter 190 ro ga ne thau lwen pe ni ba bi. Chuma khin myo tat ba. Di mne khin tadin le go ku ye min thon ne du pyo pya pe ba me. ကျမရင်းနဲ့လုံခြုံရေးဆိုင်ရာကိစ္စရအားလုံးကိုကာကွယ်ပေးနိုင်အောင်သမရလောင်းနှုတ်ရဲ့စကားဆက်ထိုးပွဲကိုအွန်လိုင်းကပဲကျင်းပမယ်လို့ American သမရရွေးကောက်ပွဲစကားဆက်ထိုးပွဲဆိုင်ရာကော်မရှင်ကကျေသပရီနေမှာညင်ညာခဲ့တဲ့နောက်သမရဒေါ်နယ်ထရမ့်ကရှေ့တရင်ပတ်စကားဆက်ထိုးပွဲကိုသူဝင်မှာမဟုတ်ဘူးလို့ပြောကြားလိုက်ပါတယ်။ COVID-19 ကူးစက်ခံလို့စိတ်ကူတမှုခံယူနေရတဲ့သမရထရမ့်နဲ့ Democratic Party ကဝင်ရောက်ရှင်ပြိုင်မဲ့ Joe Biden တို့နှုတ်ဟာအဝေးကနေပဲစကားစစ်ထိုးပွဲကိုပါဝင်ရမှာဖြစ်ကြောင်းကော်မရှင်ကပြောကြားခဲ့တာပါကော်မရှင်ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဒီစကားစစ်ထိုးပွဲကိုရှေ့တရင်ဘက်ဂျက်တဘရီနေမှာကျင်းပဖို့ငကိုကလေးကစီစဉ်ထားတဲ့ Florida ပြည်နယ် Miami က Adrian Ash Center မှာပဲကျင်းပမှာဖြစ်ကြောင်းနဲ့ Town Hall ပုံစံကျင်းပမယ်လူတွေအမေးဖြေလုပ်နိုင်တဲ့ဒီခန်းနာမှာတက်ရောက်လာတဲ့ပုံကိုယ်တွေကသမရလောင်းနှစ်ယောက်ကိုမေးခွန်းတွေအရင်လိုပဲမေးနိုင်မှာဖြစ်ကြောင်းဖော်ပြထားပါတယ်ဒီကြေညာချက်နဲ့ပတ်သက်ပြီးသမ္မတထရမ့်ကတော့အခြေတင်ငင်းခုံနေဆိုတာဒါမျိုးမဟုတ်ကြောင်းပြောစကားတွေကိုဖျက်ချင်တဲ့အချိန်ဖျက်လို့ရတာကြောင့်ကွန်ပျူတာရှေ့ထိုင်းပြည်အငင်းခုံလို့ရတာအဓိပ္ပာယ်မရှိကြောင်းနဲ့သူ့အနေနဲ့အွန်လိုင်းကနေအခြေတင်ငင်းခုံရင်အချိန်ဖြုံးနေမှာမဟုတ်ကြောင်း Fox သတင်းဌာနမေးမြန်းချက်ကိုဖြေကြားခဲ့တာပါဒုသမ္မတဟောင်း Joe Biden ရဲ့မဲဆွဲအဖွဲ့ကတော့ဒီစကားစစ်ထိုးပွဲမှာ Biden ပါဝင်မှာဖြစ်ကြောင်းပြောပါတယ်ဒါအပြင်သမ္မတငင်းလို့မရအောင်ဒီ Town Hall တွေ့ဆုံမေးမြန်းတဲ့စကားစစ်ထိုးပွဲကိုOctober 15ရက်စာနောက်တစ်ပတ် October 22ရက်ကိုရွှေ့ပေးမယ်လို့မျှော်လင့်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ Biden မဲဆွယ်ဖွဲ့ကြေညာချက်တွေ Trump မဲဆွယ်ဖွဲ့ကသဘောတူကြောင်းကြေညာချက်ထုတ်ပြန်ပြီး October 22ရက်နေ့မှာဒုတိယစကားဆစ်ထိုးပွဲကျင်းပဖို့နဲ့တတိယပွဲကို October 29ရက်ရွှေ့ဖို့ပြောကြားခဲ့တာပါ။ကမ္ဘာတစ်လုံးကိုရိုနာဗိုင်းရပ်စ်အခုဆက်ခံရသူဟာဇန်နဝါရီနေ့မှာ36သန်းကျော်ဖြစ်သွားပါပြီ။ဒီရောဂါကူးစက်မှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ American John Hopkins ကကောက်ယူတဲ့စစ်တမ်းအရဒီရောဂါနဲ့သေဆုံးရသူကလည်းသက်တမ်းကျော်ဖြစ်နေတာပါ American နိုင်ငံကတော့ဒီရောဂါကူးစက်ခံသူ9သန်းခွဲကျော်နဲ့အများဆုံးဖြစ်ပြီးသေဆုံးရသူကလည်း2သန်းကျော်ရှိနေတာပါ India ကကူးစက်ခံသူ 6.8 သန်းကျော်နဲ့ဒုတိယအများဆုံးဖြစ်ပြီး Brazil က5သန်းကျော်နဲ့တတိယအများဆုံးဖြစ်နေပါတယ် COVID-19 ကူးစက်ခံတဲ့ American သမ္မတ Donald Trump ကိုပြီးခဲ့တဲ့သတင်းပတ်ဆင်းဦးတင်ခဲ့တော့ကအခုတရားမှာတုံးခဲ့တဲ့ကိုရိုနာဗိုင်းရပ်စ်အတွက်ခန္ဓာကိုယ်ရင်းခုခံကာကွယ်တဲ့ antibody ကုသမှုကိုဒီယောဂါအတွက်အရေးပေါ်အခြေအနေမှာသုံးခွင့်ပေးဖို့အစအစာနဲ့ဆေးဝါးစီမံခန့်ခွဲဌာန FDA ကိုလျှောက်ထားခဲ့တယ်လို့ American ခြေစိုက်ဇီဝအနည်းပညာကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Regeneron ကပြောပါတယ် COVID-19 ယောဂါကုသရမှာထိရောက်မှုရှိတဲ့ virus ပိုးသတ်ဆေးတစ်မျိုးဖြစ်တဲ့ Remdesivir ဆေး၅သိန်းဝယ်ယူဖို့အတွက် American Gilead ဆေးကုမ္ပဏီနဲ့စာချုပ်ချုပ်ဆိုခဲ့တယ်လို့ဥရောပကော်မရှင်ကကြေညာနေ့မှာကြေညာပါတယ် COVID-19 ကူးစက်ခံပြီးအပြင်းထန်နာမကျန်းဖြစ်စေမှုကိုကာကွယ်ဖို့အတွက်ဗက်ဆင်းမှမပေါ်သေးပေမဲ့ Vaclav ဆေးလို့ခေါ်တဲ့ Remdesivir ဆေးကတော့ဒီရောဂါကူးစက်ခံရသူတွေအများပြန်ပြီးနလန်ထူစေတာဖြစ်ပြီးပြီးခဲ့တဲ့သတင်းပတ်တည်းမှာပဲဒီရောဂါကူးစက်ခံရတဲ့ American သမ္မတ Donald Trump ကိုကုသရမှာဒီဆေးကိုပါသုံးစွဲခဲ့တာဖြစ်ပါတယ်ဒီဆေးကို COVID-19 ကုသဆေးတစ်မျိုးဖြစ်နေဥရောပကော်မရှင်ကဇူလိုင်လထဲမှာအတည်ပြုပေးခဲ့တာပါ။ဥရောပတလောမှာမကြခင်သတင်းပတ်တွေအတွင်းဒီရောဂါကူးစက်မှုတဟုန်တိုးတိုးလာတဲ့အတွက်ဆေးပြတ်လတ်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။အခုချုပ်ဆိုတဲ့သဘောတူညီချက်အရဖွံ့ဝင်နိုင်ငံတွေအနေနဲ့ချက်ချင်းသုံးဖို့အတွက်ဆေးဝယ်ခွင့်ပြုမှာဖြစ်ကြောင်းဆေးကုမ္ပဏီကပြောပါတယ်။ American ပြည်အစုအနောက်လေပိုင်းဒေသ Michigan ပြည်နယ်အစုအနဲ့အုပ်ချုပ်ရေးမှူး Gretchen Whitmer ကို November 3ရက်သမရရွေးကောက်ပွဲမတိုင်ခင်ဖြုတ်ချဖို့အတွက်ကြံစီမှုတစ်ခုကိုတားဆီးနိုင်ခဲ့တယ်လို့ FBI ပြည်ထောင်စုစုံစမ်းရေးဘူရိုကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဖမ်းဆီးခံရသူ6ဦးရှိနေပြီးသူတို့ဟာလာပေါင်းများစွာဒီကိစ္စအတွက်ကြိုးတင်ကြံစီခဲ့တဲ့အပြင်စီးကျွမ်းကျင်သူတွေနဲ့ပါလေ့ကျင့်ခဲ့ကြတယ်လို့ဩဂုတ်လနဲ့ September လထဲမှာအစမ်းလေ့ကျင့်မှုတွေလုပ်ခဲ့တယ်လို့ပြည်ထောင်စုတရားရုံးရာဇဝတ်မှုခင်ဆိုင်တိုင်ကြားချက်မှာဖော်ပြထားပါတယ်အခုလိုကြံစီသူတွေကိုဖမ်းမိဖို့အတွက်သတင်းဖိအချက်လက်တွေနဲ့အစိုးရထောင်လိုင်းအဖွဲ့ကမှမသိအောင်အယောင်ဆောင်ပြီးဖော်ထုတ်ခဲ့တာဖြစ်ကြောင်းချက်တဲ့ပရင်းညံ့နေသတင်းစာရှင်းလင်းပွဲမှာအာနာဘန်တွေကပြောပါတယ်အုပ်ချုပ်ရေးမှူးဝစ်မာဟာ COVID-19 နဲ့ပတ်သက်ပြီးတားဆီးပိတ်ပင်မှုတွေပြင်းပြင်းထန်ထန်လုပ်သူလို့မီရှိဂန်ပြည်သူတွေကသတ်မှတ်တယ်လို့သူမရဲ့ပြည်နယ်တွင်တားမြစ်ပိတ်ပင်မှုအမိန့်တွေဟာဖွဲ့စည်းပုံအခြေခံဥပဒေချိုးဖောက်ရာရောက်နေတယ်လို့လည်းဒီလအစောပိုင်းမှာမီရှိဂန်တရားရုံးချုပ်ကပြောကြားခဲ့တာပါ Hurricane မုန်တိုင်း Delta ဟာ Mexico ပင်လယ်ခွေ့ကိုဖြတ်ပြီးလာနေရကနေအားကောင်းလာပြီးတောက်ကြံနေညနေပိုင်းလောက်မှာ Louisiana ကမ်းရိုးတန်းကိုရောက်လာနိုင်တယ်လို့အားပြင်းတဲ့ Hurricane မုန်တိုင်းဖြစ်ပြောင်းလဲသွားနိုင်တယ်လို့ American Hurricane Center ကချက်သတင်းနေမှာပြောပါတယ်။နောက်ဆုံးရတဲ့အချက်လက်တွေအရ Hurricane Delta ဟာ Mexico ပင်လယ်ခွေ့အလယ်ပိုင်း Louisiana ကမ်းရိုးတန်းတောင်ဘက်မိုင်400กว่าမှာရှိနေပြီးအရှေ့မြောက်ဘက်ကိုရွေ့ရှားနေတာပါ။လက်ရှိလေတိုက်နှုန်းကတော့တနအီမိုင်တရာကျော်နှုန်းထိရှိပြီးဟာရီကိန်းပြင်းအဆင့်နှစ်ဖြစ်လာနေတယ်လို့လည်းပြောပါတယ
် VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5.85 နဲ့ဒိုင်နမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရမတော်မှာ VOE American အသံရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာသွားပါမယ်မြန်မာနိုင်ငံမှာမနေ့ရုံးကဓာတ်ခွဲနမူနာ1000ကျော်စစ်ဆေးခဲ့တဲ့အထက်က COVID-19 ကူးစက်သူနောက်ထပ် 1012 ယောက်ထပ်မံတည်ပြီးလိုက်တဲ့အတွက်စုစုပေါင်းကူးစက်ခံရသူ 22,445 ယောက်ရှိသွားပြီဖြစ်ပါတယ်။မနေ့က COVID-19 ကြောင့်တရက်တည်းသေဆုံးသူကလည်း25ယောက်ရှိပါတယ်။အခုထိသေဆုံးသူပေါင်း935ယောက်ရှိသွားပြီဖြစ်ပါတယ်။အော်တိုဘာလာရှိတဲ့အတွက်ဓာတ်ခွဲနမူနာ 12,268 ခုကိုစစ်ဆေးရတာဖြစ်ပါတယ်။မလာနောက်ပိုင်းကစလို့ဓာတ်ခွဲနမူနာပေါင်း 36,800 ကျော်စစ်ဆေးခဲ့ပြီဖြစ်ပါတယ်။အခုချိန်ထိဒီလူနာရီတဲကပြန်ပြေးကျန်းမာလာသူက6366ယောက်ရှိပါတယ်။ COVID-19 ရောဂါကူးစက်ပြန့်ပွားမှုကိုအမြန်ဆုံးနဲ့အထူးရောက်ဆုံးရှင်းချနိုင်ဖို့အတွက်လေအပြင်းထွက်တဲ့ခါတိုင်းနှာခေါင်းဆီးကိုတက်ဆင်ကြဖို့ကိုလည်းကျန်းမာရေးဌာနကအော်တိုဘလာ၄ရက်နေ့ကသတိပေးချက်ထုတ်ပြန်ထားပါတယ်။ပြည်လဲရေးကြောင်းကုန်စည်ပို့ဆောင်ရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Mars Company ကမြန်မာစစ်တပ်ပိုင်စစ်ကမ်းတွေမှာကုန်တွေကုန်ချပြုလုပ်တာတွေကိုရပ်ဆိုင်းတော့မှာဖြစ်တယ်လို့ UK အခြေစိုက်လူခွင့်ရေးဖွဲ့တစ်ခုကပြောပါတယ်။လူခွင့်ရေးချိုးဖောက်မှုတွေရှိတဲ့မြန်မာစစ်တပ်နဲ့လုံခြုံတူလုပ်တဲ့ကုမ္ပဏီစရင်Dirty List ကိုပြုစုနေတဲ့ Bomber Campaign UK အဖွဲ့ကစာတပရိနေကအခုလိုပြောလိုက်တာဖြစ်ပါတယ်။ကမ္ဘာအကြီးဆုံးပင်လယ်ရေကြောင်းသယ်ယူပို့ဆောင်ရေးကုမ္ပဏီကြီးဖြစ်တဲ့ AP Moller Mars Company ကအော်တိုဝါလာကုန်ကစပြီးမြန်မာစစ်တပ်ပိုင်စစ်ကမ်းတွေကိုအသုံးပြုနေတာတွေကိုရပ်ဆိုင်းဖို့သဘောတူလိုက်ပြီးလို့လည်း Bomber Campaign UK အဖွဲ့ကပြောပါတယ်။ Mars Company ကတော့သတိကြီးစွာထားရင်းနဲ့မြန်မာနိုင်ငံမှာလုပ်ငန်းတွေဆက်လက်လုပ်ဆောင်သွားဖို့အကြံပေးတိုက်တွန်းချက်တွေကိုသတိပြုမိကြောင်း EFP သတင်းဌာနကိုပြောပါရယ်။ဒါပေမဲ့လုပ်ငန်းဆောင်တာပြောင်းလဲမှုအသတင်းအသေးစိတ်ကိုတော့ပြောကြတာမရှိပါဘူး။ Pharma Campaign UK အဖွဲ့ရဲ့ Director Mark Farmana ကတော့ Demac Company Mask ရဲ့စုံပြတ်ချက်ဟာထူးခြားမှုရှိကြောင်းနဲ့တခြားရေကြောင်းသယ်ယူပို့ဆောင်ရေးကုမ္ပဏီကြီးတွေလည်းအလားတူလိုက်ပါလုပ်ဆောင်စေဖို့ဖိအားပေးလိုက်တယ်လို့ဖြစ်ကြောင်း EFP သတင်းဌာနကိုပြောပါရယ်။မြန်မာစစ်တပ်ပိုင်းလုပ်ငန်းကြီးတွေနဲ့အတူတွဲပတ်လုပ်ငန်းလုပ်ကိုင်နေတဲ့ Japan Beer Company Kirin ကလည်းမြန်မာနိုင်ငံအတွင်းကလုပ်ငန်းတွေကိုပြန်လည်သုံးသပ်နေတယ်လို့ဇွန်လကကြေညာထားပါတယ်။မြန်မာစစ်တပ်ကဆဲစုနဲ့ချီပြီးလူခွေချိုးပေါမှုတွေကိုပြုလုပ်ခဲ့တာဖြစ်ပေမဲ့2019ကရိုဟင်ဂျာမွတ်စလင်တွေပေါ်ကြမ်းကြမ်းတမ်းတမ်းဖြစ်နေခဲ့တဲ့ကိစ္စမှာတော့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်တယ်လို့ဆက်ဆွဲခံရပြီးနိုင်ငံတကာတရားဝန်ထိရောက်ရှိသွားခဲ့တာဖြစ်ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာသုံးတုံးကိုလက်မခံဘဲဒုက္ခသည်တွေကိုပြန်လည်စစ်ဆေးလက်ခံမှာဖြစ်ကြောင်းပြောထားပါတယ်ခင်ဗျ။သုံးရက်ဇက်တိုင်ဆန္ဒပြပွဲတွေဖြစ်ပွားနေတဲ့အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားတပ်သားပြည်တွေကရုံးရင်းစံခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီပတ်စောပိုင်းတော့ကအင်ဒိုနီးရှားအစိုးရကလူ့ကိုင်ဆိုင်ရာဥပဒေတရားထုတ်ပြန်ခဲ့တာကိုမကျေတပ်လို့သမရအင်ဒိုရှေဆန္ဒပြနေသူတွေကိုရဲတပ်ဖွဲ့ကအခုလိုရေယူပုံတုံးမိသက်ပိုက်တဲ့ပြန်ပြီးလူခွဲမှုစ조사နေတာဖြစ်ပါတယ်။ရှီတော်ရှာဒေတာရဲ့စီးပွားရေးအင်အားအကြီးဆုံးအင်ဒိုနီးရှားနိုင်ငံမှာတင်းနာလေးကအတီးပြလိုက်တဲ့အလုတ်ကင်ဖန်တီးရေးဥပဒေကအလုတ်သမားခွေရေးနဲ့ပတ်ဝန်းကျင်ထိသိရေးကိစ္စတွေကိုအားနည်းစေတယ်လို့ဆန္ဒပြသူတွေကယုံကြည်နေကြတာဖြစ်ပါတယ်။ဂျကာတာမြို့မှာဆန္ဒပြသူလူပေါင်း1000လောက်ကိုထိန်းသိမ်းခဲ့ပြီးတခြားမြို့တွေမှာလည်းလူတရာကျော်ကိုဖမ်းဆီးခဲ့တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။အလုတ်သမားတမကခေါင်းဆောင်ဂျူဘီစီကတော့ဒီဥပဒေကိုမဖြတ်သိမ်းခြင်းဆန္ဒပြပွဲတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့ပြောပြီး၃ရက်ကြာဆန္ဒပြပွဲကိုရပ်တိုးလုပ်ဖို့နှိုးဆော်ထားပါတယ်။အင်ဒိုနီးရှားရုံးပြည်သံကြားဌာနတွေကတော့နိုင်ငံတော်ဝန်ကမြို့တွေမှာဖြစ်ပွားနေတဲ့ဆန္ဒပြပွဲတွေကိုထုတ်လွှင့်နေတာမှာအစွန်ဖျားဒေသမာလကူမြောက်ပိုင်းဒေသအထိပါဝင်ပါတယ်။အနောက်ဂျာဗာဒေသမှာတော့တူလန်တလန်ကိုပိတ်ဆို့ထားပြီး ကော်ဖီဆိုင်ဒီဇိုင်းမီးရှို့ခံရတာကိုလည်းတွေ့မြင်ကြရပါတယ်။ဒါကြောင့်အရေးပေါ်အခြေအနေထုတ်ပြန်ပေးဖို့ပြည်내အုပ်ချုပ်ရေးမှူးတွေကသမရဂျူဂိုဝီဒိုဒိုကိုတိုက်တွန်းတောင်းဆိုလာကြပါတယ်။သမရဝီဒိုဒိုရဲ့အဆိုအရကတော့ကြာစင်းနေတဲ့အင်ဒိုနီးရှားစီးပွားရေးပြန်လည်တန်းထူဖို့အရေးကျိုးနေစနစ်တွေကိုဖယ်ရှားပြီးနိုင်ငံခြားရေးနှီးမြှုပ်နှံမှုတွေဆွဲဆောင်နိုင်ဖို့အတွက်ဒီဥပဒေကိုထုတ်ပြန်ရတာဖြစ်တယ်လို့ပြောပါတယ်။တကယ်လို့စပါတီဥက္ကဋ္ဌမော်စီတုံးရဲ့ပျောက်ဆုံးနေတဲ့လေယာဉ်မှုစာလွှာအလေးတစ်ခုကိုဟောင်ကောင်မှာနှစ်ပိုင်းပြန်လည်ပြန်လည်ရှာဖွေတွေ့ရှိခဲ့တယ်လို့ရဲတပ်ဖွဲ့ကပုံတုံးတွေကပြောပါတယ်
။根据受害人所讲咧，就系由部主席亲自所提示。
ဒီစာကိုဥက္ကဋ္ဌကြီးမော်ရေးတယ်လို့ခုခံရတဲ့ပိုင်ရှင်ကပြောပါတယ်။ဒါပေမဲ့ကျွန်တော်တို့ပြန်တွေ့တော့စာလိတ်ကနှစ်ပိုင်းပြတ်နေပြီ။စာလိတ်ကသိရှိပြီးလူတွေကိုပြသဖို့ခက်ခဲတာကြောင့်နှစ်ပိုင်းဖြတ်ပစ်လိုက်တယ်ဆိုတာကိုကျွန်တော်တို့စစ်ဆေးတွေ့ရှိခဲ့ပါတယ်လို့ဟောင်ကောင်ရဲကပြောပါတယ်။ဒီဖုံးပြနိုင်တဲ့လေယာဉ်စာမှုလိတ်ဟာရှီယောင်းဒစိကောင်တွေအကျွေးစီတွေနဲ့တခြားလေယာဉ်မှုတွေနဲ့အတူအမှုပညာစုဆောင်သူတို့ရဲ့အင်္ဂါနေစက်တင်ဘာလ10ရက်နေ့တုန်းကအခိုးခံခဲ့ရတာဖြစ်ပါတယ်။အခိုးခံရတဲ့စုဆောင်ပစ္စည်းအလုံးရဲ့တန်ဖိုးကဟောင်ကောင်ဒေါ်လာ5ဘီလီယံ၊အမေရိကန်ဒေါ်လာ645သန်းတန်ဖိုးရှိတယ်လို့အဲ့ဒီပစ္စည်းတွေရဲ့ပိုင်ရှင်ဖြစ်သူကရဲကိုအစည်းအခံထားပါတယ်။အခုတွေ့ရှိခဲ့တဲ့ဥက္ကဋ္ဌကြီးမော်ရဲ့လေယာဉ်စာလိတ်ကိုဝယ်ယူမိခဲ့သူကအတုလို့ထင်တာကြောင့်ဟောင်ကောင်ဒေါ်လာ900အမေရိကန်ဒေါ်လာ65ဒေါ်လာနဲ့ပေးပြီးဝယ်ယူခဲ့တာဖြစ်ပါတယ်။သိရလွယ်အောင်လည်းသူကနှစ်ပိုင်းဖြတ်ပစ်ခဲ့တာဖြစ်ပါတယ်။မော်စီတုံးအမတ်တရားပစ္စည်းတွေကိုတရုတ်နိုင်ငံမှာလူတွေတော်တော်များများလိုက်လံရှာဖွေနေတာဖြစ်ပြီးငွေမျိုးမျိုးပြည့်ပြည့်ရရှိရာပစ္စည်းတွေဖြစ်နေတာပါ။အတုတွေကိုလည်းနေရာတကာတွေ့နေရတာဖြစ်ပါတယ်။တောက်ကြနေမနေခင်နောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ဝင်းမင်ပါကိုဗစ်ရောဂါထံအဓိကခံနေရတဲ့ရန်ကုန်မှာဆေးရုံဝန်ထမ်းတွေအခြေအနေဘယ်လိုရှိပါလဲလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရကုန်မေးရမှာဒေါက်တာသန်းနိုင်စုကအရင်အစာပိုင်းမသိချိန်မှာအုပ်စုလိုက်ကူးဆက်ခံခဲ့ရပေမဲ့နောက်ပိုင်းအနည်းငယ်သာရှိပြီးတဖြည်းဖြည်းထိမ့်လာနိုင်ပြီလို့ဆိုပါတယ်
။ဒီပိုင်းမှာကတော့တိတ်ပြီးတော့ awareness မရှိသေးတဲ့အချိန်ပေါ့ဗျ။အဲတော့ဒီခုနကကိုဗစ်ကဒီဆက်ဆံခြင်းပေါ့ခုန silent carrier များတဲ့အချိန်ပေါ့နော်။အဲဒီအချိန်မှာလည်း precaution လေးနဲ့လည်းကျွန်တော်တို့ဘက်ကလည်းကြောက်သွားတာပေါ့နော်။ကိုဗစ်အဲ့လောက်ဖြစ်နေလို့မထင်ဘူး။ water bottle ရဆီယမားရရောဆီယဝင်ရောထိကြရပေါ့နော်။အော်တူရီလည်းထိကြရဟုတ်ဟု
တ်ကဲ့အယူ
ဟုတ်ကဲ့ဆရာ
ဘက်က
နောက်နောက်အဲ့ဒီမှာပြန်ပြီးတော့ဆက်လိုက်တဲ့အခါကျတော့ positive ဖြစ်တဲ့ patient ပေါ့နော်ဘော်ထဲမှာလည်းတက်သွားတဲ့ patient အဲ့ဒီကနေပြီးတော့ contact trace လိုက်တော့ထိတွေ့ရတူပါဆရာဝန်ဆရာမတွေပါပေါ်လာပေါ့နော်အဲ့ဒီဆက်လိုက်ဆက်ရပြီးတော့လိုက်တဲ့အခါကျတော့50ကျော်လောက်ထိဖြစ်သွားတယ်အိမ်မှာလी
ဟုတ်ကဲ့အဓိကတော့ဒီယောဂါဖြစ်နေတဲ့အနေအထားမပြင်းထန်တဲ့အနေအထားမှာဒုနာတွေမှာမရှိနိုင်ဘူးဆိုပြီးတော့
silent carrier နဲ့တွေ့တော့ပေါ့ဆရာ asymptomatic ပေါ့ဆရာ
ဟုတ်ကဲ့အခုနောက်ပိုင်းရောအဲ့ဒီအခြေအနေကို
နောက်ပိုင်းကတော့ကြူကြားထိတာတော့ရှိရဲ့ဆရာခုနကလို့အုပ်လိုက်ကြီးထိတာတော့တိတ်မရှိတော့ဘူးဆရာဟုတ်ပါဆိုဒီနောက်ပိုင်းကျတော့ကျွန်တော်က infection prevention control ပေါ့နော်နောက်ပိုင်းကဘယ်အချိန်လေးသွားထိတယ်ဆိုတော့ဗျာဒူနာစီကတိုက်ရိုက်ထိတာတော်နေပါတယ်ဒူနာစီကတိုက်ရိုက်ထိတာနေပြီးတော့ကိုချင်းချင်းထိတာနည်းနည်းများတယ်နောက်ပိုင်း cluster လေးပေါ့5ယောက်6ယောက်တည်းထိကြတာရှိတယ်အဲ့ဒါကြတော့သူတို့ဒီထမင်းတူတူစားတဲ့အချိန်ပေါ့နော်ဒီ mask ကိုချွတ်တယ်သူတို့ကလည်းတနေ့တာပေါ့ PPE နဲ့ချိန်လုံးနေရတဲ့အချိန်ကျတော့ဒီထမင်းစားတဲ့အချိန်လေးကိုချင်းချင်းလေးပေါ့နော်အစုံတဲ့အချိန်လေးစကားတွေပြောပြကြကိုကြိုက်ဟာဒီတိုင်းလည်းထည့်ပေးပေါ့နော်အဲ့ဒီမှာထိကြတဲ့လူတယောက်ပေါ့တနေ့အားဆိုထိကြရတယ်ပေါ့နော်နောက်ဆေးရုံလေးရောလာပြီးတော့တာဝန်ထမ်းဆောင်နေပေါ့နော်သူကလည်းသူ့ကိုယ်သူထိကြမှမသိဘူးပေါ့ဒီဘက်ကဟိုပြပေါင်းနေနေတယ်အဲ့လိုအဆုပြီးတော့စားလိုက်တယ်ပေါ့နော်ကူတော့လည်းရှိတယ်ကြာနောက်ပိုင်းကတော့ဒီ infection prevention control ကတော့ဘာတော်တော်လေးကောင်းလာတယ်ပေါ့ဆရာ awareness တက်လာတယ်ဒီ IPC တက်လာတော့သူကဒီ waiver ကြီးကိုတောင်းဘူးလားတော့မှာဆိုတော်တော်ကြီးကောင်းလာတယ်ဆရာအဲ waiver ကြီးကိုထိတဲ့လူမရှိတလို့ပဲကောင်းလာတော့ထိတဲ့လူနည်းနည်းတော့ရှိတယ်အဲ့လေခုနပြောတဲ့ဒီတခြားဆေးရုံတစ်ခုကနေလည်းရောက်တာဝန်ထမ်းဆောင်တဲ့စေတနာဝန်ထမ်းဆောင်ဝင်မပေါ်နေတယ်ဟုတ်ရှိတယ်လို့ပဲပြောအောင်ပါဆရာဒါပေမဲ့ဒီ causality ဖြစ်သွားလို့တဲ့အထိအဲ့လိုမျိုးတော့တရားမှမရှိသေးပါ
ဘူးဟုတ်ကဲ့နောက်ဒီကျန်းမာရေးဝန်ထမ်းအပြင်ပေါ့နော်ဆေးရုံမှာရှိတဲ့ဝန်ထမ်းတွေခုဆက်ခံမှုနေထားရော
ဟာတခွဲဝန်ထမ်းထိရလေရှိရကြနောက်ပိုင်းကျတော့မှပြန်ဖြစ်တော့မှာလीအချို့တွင်တော့အဲ့ဒီမြဝီလိုပါလို့မှလုပ်တဲ့ဟာရောအောင်ထလိုက်တော့ရတယ်ကြာအိမ်မှာထိရတိမရှိဟုတ်ပါတော့ဒါကျွန်တော်ပထမဖြစ်တဲ့ချိန်ပေါ့ဗောနော်အဲဒုတိယအချိန်ကချို့တက်ခွဲဝင်တန်းလေးထိတယ်ဗောနော်ကိုကတော့ကျမကြီးဝင်တန်းလေးကိုကျွန်တော်တီးကြလေးပေါ့တီးကြလေးထားပြီးနေနိုင်တဲ့နေရာလေးကြီးပေါ့နော်သူတို့လည်း motivation ပြန်ရအောင်အမြင်ဆုံးနဲ့အလုပ်ပြန်ဝင်အောင် အဲ့လိုနေရာလေးကိုကျွန်တော်စင်တာလေးကိုတည်ဆောင်လာတာရှိပါ
ဟုတ်ကဲ့နောက်တော့ဆေးရုံတွေမှာအခုလူနာရေအတွက်ကလည်းများလာတာပေါ့နော်အဲ့ဒီခါကျတော့ဆေးရုံတွေလည်းထက်ချဲတဲ့ခါကျတော့လေဝင်းနဲ့အာ
အလက်ရှိကတော့ဆရာကျွန်တော်ကဂရင်တပေါင်းလောက်တပေါင်းကျော်လောက်ကျွန်တော်ရရပေါ့နော်အဲ့ဒီမှာတရှိအနေထားနဲ့ဒီနော်တိုင်းတဲ့ပြည်နယ်တွေကလာပြီးတော့ကုရဲလူတွေနေထားဒီကနေ့ဝင်နေမှာဒီမှာနိုင်ငံဆရာဝင်တရားဆရာဝင်နေပေါ့နော်သူကတော့သေးရောတော့ American Society မဟုတ်ဘူးလေခဏကျွန်တော်အနော်စမီယာဆက်ဆက်စီလူဟာမျိုးတွေပေါ့နော်ပြည်ဝင်ပြီးတော့အပေးနေတယ်ဖိတ်ချောင်းသားတွေဒုနာတိချောင်းသားတွေအများကြီးပါပဲဆရာတကယ်ကိုတက်တက်ကြွကြွနေဘူးပေါ့နော်ဝင်နေကြတယ်ဒုနာတေဘူးဆောင်တွေပတ်သက်ပြီးတော့ Ambulance တွေအလှူချင်းတွေရတယ်အလှူချင်းအများပေါ့ဆရာရဲ့အဲ့မှာလည်းပြန်ကောင်းတဲ့လူတွေကလည်းထွက်လာပြီပေါ့။ဒီ experience တွေ share ပေးတာတွေပါလို့ပေါ့နော်။ဒါကြီးကတော့စပြီးတော့လေပတ်နိုင်လို့ဆရာ။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။မချာခင်ထိတ်ထုတ်နိုင်ပါစေလို့လည်းဆုတောင်းပေးလိုက်ပါတယ်ကျွန်တော်ဝင်းမြမ
။ VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ COVID-19 ကပ်ရောဂါကူးစက်မှုလှိုင်းတံကိုအပြင်းထန်ခံစားနေရတဲ့ရန်ကုန်တိုင်းအတွင်းရောဂါကာကွယ်ထိန်းချုပ်ရေးလော့ခ်ဒေါင်းနီပါပိတ်ပင်ကန့်သတ်ထားတာကြောင့်စီးပွားရေးလုပ်ငန်းတွေအပါအဝင်လူမှုအဖွဲ့အစည်းတွေရဲ့လုပ်ငန်းတွေဘယ်လိုထိခိုက်လာသလဲဆိုတာကိုတင်ပြပေးဖို့ရှိပါတယ်။ကျွန်မအင်ဂျင်နိုင်ပါရှင်။ COVID ကူးစက်ခံရသူ 2,000 ကျော်နဲ့သေဆုံးသူ 900 ကျော်ရှိလာတဲ့မြန်မာနိုင်ငံမှာရောဂါကာကွယ်ထိန်းချုပ်ရေးကူးစက်မှုအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းမှာလော့ခ်ဒေါင်းကန့်သတ်ချက်တွေတင်းတင်းကြပ်ကြပ်ချမှတ်ထားပါတယ်။အထူးသဖြင့်အောက်တိုဘာလ5ရက်နေ့ကအထည်ချုပ်လုပ်ငန်းတွေပိတ်ပင်ထားတဲ့ရက်သတ်မှတ်ချက်ကိုအောက်တိုဘာလ21ရက်နေ့အထိတိုးမြှင့်ခဲ့ပါတယ်။ကာယောဂါကူးစက်မှုအမြင့်ဆုံးအချိန်ရောက်နေတဲ့ရန်ကုန်တိုင်းမှာစီးပွားရေးလုပ်ငန်းတွေအထိနာလာတဲ့အချိန်ဟာအခြားတိုင်းနယ်ပြည်နယ်မှာရှိတဲ့လုပ်ငန်းတွေကိုပါရိုက်ခတ်မှုအတော်ကြီးမားလာနေကြောင်းမကွေးတိုင်းစလီမြို့နယ်ကဂျမ်ဂျီလ်စားတောက်ကုံအသေးစားလုပ်ငန်းရှင်မတ်သက်စုထေးက VOA ကိုအခုလိုပြောပါတယ်။
တယောက်မှုကတော့ပြင်းနေပေါ့နော်အဓိကကဆုလို့ဆိုခုကုန်ချမ်းနေပြတ်တယ်ပေါ့မှာကုန်ချမ်းနေပြတ်တယ်အဆက်ယုံနေပိတ်ထားတော့ဆုကုန်ချမ်းနေမှားလို့မရဘူးအဲ့တော့ကုန်ကျော်ပြန်ပိုးတဲ့နေရာမှာလည်းဟိုဒီကနေပြီးမှပိုးလိုက်တယ်ပို့ပြီးတော့ဟိုမှာပွဲယုံနေကပိတ်ထားတော့ဆုချို့ဆိုအော်ရာဟိုအော်ရာတို့ကတ်ထွက်တဲ့ခါကျတော့လမ်းမှာရောက်နေပြီကုန်ကြီးကကိုရောက်တော့ပွဲယုံကပိတ်နေဘလို့မှချလို့မရအဲ့ဒီဘက်ကပြန်တယ်ပေါ့နော်အဲ့လိုမျိုးကြီးရှိတယ်ဆုတင်နေနောက်ဆုံးစားတော့ကုန်ဒီမှာမှအစအဆင်စီနှောင်းနေတက်လာလိမ့်မယ်လို့တော့သူထင်တယ်မှာလုပ်ငန်းရှင်တွေမှလည်းတော်တော်ဟိုလောက်ရတာဘလို့ပုံစံနဲ့တွားရမလဲဆိုတာပလန်ချလို့မရတဲ့အနေအထားမျိုးတော့ရှိရမှာ
ဒါပြင်ကူးစက်မှုနေရာပေါ်မူတည်ပြီးကန့်သက်ထိန်းချုပ်မှုတွေမတူတဲ့အပေါ်မှာလုပ်ငန်းတွေလက်ပတ်နိုင်ရေးသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကစီမံခန့်ခွဲမှုလိုအပ်ချက်အများပြားရှိနေတာတွေ့ရတယ်လို့လည်းမသက်စုထေးကပြောပါတယ်
အခုကနေပို့ဆိုးတာတခုပေါ့နော်အဲ့ဒါပါလေဆိုတော့တရွာတစ်ပုတ်ဆန်းနေတာမိုက်တယ်။တနိုင်ငံလုံးတပင်းကြီးမဟုတ်တော့လေ။ဒါတပင်းကြီးမဟုတ်တော့ခါကျတော့ကိုမျိုးကိုရွာမှာကိုအစီစဉ်တဲ့ကိုကြီးမတူတဲ့ခါအဲ့ရတွေပို့ဆိုးတယ်မိုက်ရင်။အဲပြီးတော့နောက်ထပ်တစ်ခုကမှန်ပါလေဒါလုတ်တိလုတ်ထိုက်လို့လုတ်တယ်ဆိုရင်တောင်မှအမရဲ့။ဒါပေမဲ့ဒီမဲဆွယ်ပွဲကြီးအရင်မဲဆွယ်နေရတယ်ကြတဲ့လွတ်ပေးထားတာ။အဲ့ဒါတခုကတော့ဒီလိုပုံစံမျိုးစီးပွားရေးမှာကန့်သက်ပြီးတော့ဒီလိုမျိုးပြပြရှိရှိကြီးမဲလူအုပ်ကြီးနဲ့မဲဆွယ်နေတာကိုကြတော့ဘာမှအရေးမကြီးဘဲကြည်နေရပေါ့နော်။အဲ့တော့ဆိုရင်လုံးမဆိုလေအကောင်တော့ပြပြတတကင်လိုက်ပေါ့နော်မလုတ်ခွဲနေတဲ့ခါကျဒီဘက်စီးပွားရေးကကတိကောက်ပြီးဒီဘက်မှကျဒီဘက်ကအဲ့လိုတွေတိုင်းတော့အနေနဲ့တခုတော့သူတို့သိပြီးတော့အဆင်မပြေဘူးပေါ့နော်မြင်နေရကြားနေရတာတွေလည်းအဆင်မပြေဘူးမ
ှကိုဗစ်ကာလအကျက်အတဲကြီးကြီးမားမားရင်ဆိုင်နေရသူတွေထဲမှာစီးပွားရေးလုပ်ငန်းရှင်တွေဒါမှက NGO လူထုအခြေပြုအဖွဲ့အစည်းတွေလည်းအခက်အခဲတွေရင်ဆိုင်လာနေရတဲ့အခြေအနေကိုမင်္ဂလာမြမအမှုဆောင်ညွှန်ကြားမှုဒေါက်တာဖုံးဝင်းက VOA ကိုအခုလိုပြောပြပါတယ
်အလုတ်ကတအားကိုနှေးသွားပြီးတော့ပထမတလားလောက်တုံးကမသိတာဘူးဒုတိယတလားလောက်ကျတော့ကျွန်တော်တို့တော်တော်ပုံပြက်လာတယ်အခုကကျွန်တော်တို့စီးပွားရေးလိုလုပ်ငန်းတွေလိုဓာတ်ရက်ကြီးထိခိုက်တာမဟုတ်ပေမဲ့သိတာလေကျွန်တော်တို့အလုတ်ပြီးတဲ့နှောင်းကတော်တော်လေးကြာလာတယ်ဝန်ထမ်းတွေရဲ့စိတ်ကလည်းကစင်ကလျားဖြစ်တာပေါ့နော်ဆိုတော့ကျွန်တော်တို့ work from home ဆိုတာကကျွန်တော်တို့ပမာပြည်မှာဟိုတတ်နိုင်တဲ့သူတွေကတော့ကိုယ့်အခန်းနဲ့ကိုယ်ဝင်နေပြီးတော့အလုတ်လုပ်ဖို့အဆင်ပြေပေမဲ့ကျွန်တော်ဝန်ထမ်းတွေကတော့အိမ်မှာကြတော့အများစုနဲ့နေရတာဆိုတော့တကယ်တမ်းအလုပ်ကလုပ်ချင်တော့မှအိမ်ရဲ့အလုပ်ကကိုယ့်ပုံမှာလွှမ်းမိုးနေတာပေါ့အဲ့တော့အလုပ်တရားမပြီးဘူးပေါ့အ
ဲ့တော့ဒီ COVID အကျက်တဲကိုလည်းရင်ဆိုင်နေရတယ်တစ်ဖက်မှာလည်းယောဂထိန်းချုပ်ရေးလုပ်နေရတယ်လို့တစ်ဖက်မှာလည်းစီးပွားရေးလုပ်ငန်းတွေမပြတ်အောင်ဆိုလို့ရှိရင်ဘလို့နီးလန့်တွေလုပ်တင်နေရှင့်
ဆိုအဓိကတော့ဒီကြော်လွားဖို့နီးလန့်တော့2မျိုး3မျိုးရှိတာပေါ့ဟိုကျွန်တော်ရဲ့အကြိုက်ဆုံးနီးလန့်ဆိုလို့ရှိရင်တော့ဒီဆက်ယုံနေဒီယုံနေမှာမဖြစ်မနေဝင်ငွေရအောင်လှုပ်လှောက်ရမယ့်လူတွေစီးပွားရေးကောင်းအောင်အလုပ်လုပ်ရမယ့်လူတွေကိုကျွန်တော်တို့ test လုပ်ပေးလိုက်ဖို့ကောင်းတယ် အခု rapid test antigen test ရပြီဆိုရင် rapid test antigen test လုပ်မယ်အဲ့ဒီကနေပြီးတော့လူတွေရွေးထုတ်ပြီးတော့နေကောင်းတဲ့လူတွေကအနည်းဆုံးတော့50ရာခိုင်နှုန်းလောက်တော့သူတွေကနေကောင်းတယ်ဆိုလို့ရှိရင်အဲ့နေကောင်းတဲ့လူတွေကအလုပ်လုပ်ကျန်တဲ့နေမကောင်းတဲ့လူတွေကနား quarantine လုပ်အဲ့လိုဆိုရင်ယောဂကိုလည်းထိန်းနိုင်မယ်စီးပွားရေးလည်းကောင်းမယ်လို့ထင်တယ်လေ
COVID-19 ယောဂဖြစ်ပွားမှုနောက်ဆုံးအခြေအနေနဲ့ဆက်လင်းပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့တင်းလာနေကပြည်သူကိုတင်ပြတဲ့ရုပ်သံဗီဒီယိုမိကွန်းမှာတော့ရွေးကောက်ပွဲကိုသတ်မှတ်တဲ့ရက်အတိုင်းကျင်းပနိုင်ရေးအသေးချပြင်ဆင်နေကြောင်းပြောကြားခဲ့ပါတယ်ရှင
်ရွေးကောက်ပွဲကျင်းပဖို့တလားသာကြံတော့တဲ့အချိန်မှာပဲတိုင်းရင်းသားဒေသတွေကနိုင်ငံရေးပါတီတွေအခက်ခဲပေါင်းစုံကြုံနေရတဲ့အခြေအနေကိုပြောပြပေးခြင်းပါတယ်ကျွန်မမေခါပါရှိလာတဲ့ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲကပ်ရောဂါကူးစက်မှုတွေတိုးနေစေဖြစ်တာကြောင့်တွာလာလှုပ်ရှားမှုတွေကန့်သက်ထားတာမဲဆန္ဒရှင်စင်းအမှားရင်းတွေနဲ့အင်တာနက်ဆက်သွယ်မှုအခက်ခဲတွေလိုစိန်ခေါ်မှုတွေနဲ့တိုင်းရင်းသားဒေသတွေမှာကြုံတွေ့နေရတာပါ။ကချင်ပြည်နယ်ပြည်သူ့ပါတီကဒေါ်ရဲဘူးကတော့ကက်ရောဂါကာလာကန့်သက်ချက်တွေကြောင့်နိုင်ငံရေးလှုပ်ရှားမှုတွေကိုထင်သလောက်မလုပ်နိုင်ပဲဖြစ်နေရတယ်လို့ပြောပါရယ်
။ဒီများတွေလိုဘပါတီတွေအကုန်လုံးအမေကြီးပြီးသားပြည်သူ့ပါတီတွေကအပြင်းရတာမဖြစ်ဘူးဒါပေမဲ့ကျွန်တော်တို့ကတော့တော်တော်လေးတော့အဖြစ်ခဲတွေရှိတာပေါ့။ဒီကိုဗစ်ကာလအနေထားမျိုးနဲ့စိတ်ကအောက်မှာအလုပ်လုပ်ရတဲ့အခါကျတော့ပုံမှန်မှကျွန်တော်တို့ကဝင်ကုန်ကြီးကြလည်းများတယ်။နောက်အချိန်လည်းကုန်တယ်၊လူလည်းပိုပင်ပန်းတာပေါ့နော်။ဒီလောက်လူသိန်းကနားကိုကျွန်တော်တို့ဒီလအတွင်းမှာတွေ့နိုင်ဖို့ဆိုတာတောင်းကနားကြည့်ဖို့တော့မှကျွန်တော်တို့မထင်ဘူးပေါ့နော်။ကျွန်တော်တို့ဒီမှာသူ့ဒေတာဆိုအင်တာနက်အွန်လိုင်းနေရှင်းလမ်းပန်းဆက်သွယ်ရေးဖြစ်တယ်။အဲမျိုးနေရာမှာလည်းအဖြစ်ခဲ့တာဒါနောက်ကမျိုးပေါ့နော်။နည်းဆယ်ကာလလည်းကျွန်တော်တို့အဆက်ပါတော့အနည်းနေတာပေါ့နော်။နည်းစင်းသားကြည့်ဖို့ပြောမှတို့ကအခုကနားလေလာမှာပေါ့နော်။တို့ကကြည့်အောင်ကြည့်ရသေးဘူးတို့မဲချင်းပါလားမပါလားမသိတဲ့လူကပုံများနေတာအခုဒီချိန်နဲ့ဆိုတော့နောက်တကယ်တမ်းမဲသွားသေးတဲ့အခါတော့တတော်တော့ကြံခဲ့ဦးမယ်လို့ထင်တယ်ဒီမှာတော့
ကချင်ပြည်နယ်ဖားကန့်ဒေသကြောက်စိမ့်တုဖို့ရေလုပ်ငန်းမှာအလုပ်လုပ်နေကြတဲ့တိမ့်နဲ့ချီရဲ့ရွှေပြောင်းအလုပ်သမားတွေမဲပေးခွင့်အခြေအနေတွေမရေမရာဖြစ်နေတာဟာလေစိန်ခေါ်မှုတစ်ခုပါပြည်တော်စုရေကောက်ပွဲကော်မရှင်ကမဲဆန္ဒနဲ့ပြပမှာရပ်ပေါင်း90ထပ်မင်းနေသူတွေကိုကိုရောက်ရအရက်မှာမဲပေးခြင်းဒီသတင်းပတ်ထဲနောက်ဆုံးထားရှောက်ထားဖို့ခွင့်ပြုထားပါတယ်။ဒါပေမဲ့လည်းဒီလိုရှောက်ထားဖို့အတွက်အခက်အခဲတွေရှိနေတယ်လို့ဖားကန့်မြို့နယ်စိတ်မှုကြီးရာကဦးရွှေသိန်းက VOE ကိုပြောပြပါတ
ယ်။အဲဒီတပည့်ရာယာယီမြို့စီမှာပဲရှင်နေမြစ်ထွေးကွန်ရပို့တဲ့စင်ကပ်ပြီးဆောင်ရတဲ့အခါမှာပြင်းထဲမှာပါတဲ့ဥစ္စာမြစ်စီရမှားတယ်မှားတဲ့ဥစ္စာကိုမှားတဲ့ကြောင့်ပြောလို့ရှိလို့ရှိရင်အပြပြင်းပေးဖို့ဆိုတာမျိုးတစ်ခါဒါတော့ကတော့ရပါတယ်ဘာမှမဖြစ်မဖြစ်ပါဘူးဆိုအမြင်နဲ့ဒီလိုပြောတာမျိုးတွေကျုံရတာမျိုးတွေရှိရယ်။ပြန်မှားနေလို့မေးတဲ့ဆုံးမရဘူးတာဝန်ယူမလဲဆိုတဲ့ပြဿနာမှာပြောစရာဖြစ်လာတယ်။စိတ်ကတခုတော့ဒီမှာစိတ်ကြောက်လို့ကြတယ်များတယ်။ချုပ်ပြောမယ်ဆိုရင်တော့မေးထက်မရလို့တော်တော်များများအဲတဝက်လောက်ကိုရှိလို့ပြောလို့ရနိုင်တော့ဒီဒီစေရောက်မှာကဒီဟာပေါ့နော်ဒီ9ရောက်တော့ကတော့ဒါမေးဖြစ်ဖို့အတွက်အခက်ခဲတဲ့ရင်ဆိုင်တွေကလို့ပြောလို့ရတယ်
ရှိကောက်ပွဲကျင်းပဖို့လပိုင်းသာလိုတော့တဲ့အချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကင်ပရိပခါတွေတကြော့ပြင်ပေါ်ပေါက်နေတာကလည်းစိန်ခေါ်မှုတစ်ခုဖြစ်နေပါတယ်။ဒီရပိုင်းတွင်မူဆဲခရိုင်မှာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကင်တွေအကြားတိုက်ပွဲတွေကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်နေရတာကြောင့်ဒီအပေါ်မှာမဲပေးခွင့်ဆုံးရှုံးမဲ့အခြေအနေတွေရှိနေတယ်လို့မူဆဲမဲဆန္ဒနယ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြည်နယ်ကိုယ်စားလှယ်လောင်းဆိုင်ကြုံတိန်ကပြောပြပါတယ
်ဒီကြုံစိုးက2015လည်းရှိရပြီ2020လည်းရှိပြီနောက်2015ကနေပြီး2020ဒီကိုကျွန်တော်တို့ကအချိန်9နှစ်လုံးလုံးလုပ်ခဲ့ရပြီအဲ့ဒီအချိန်9နှစ်လုံးရှိနေတာတော့မှကျွန်တော်တို့ပထမအချိန်ကမဲမှားတာကိုဒါပြောမယ်ဆိုရင်ဒါပေါ့လျော့တော့ဗျာနောက်ပြီးတော့ဒုတိယအချိန်မှာထပ်ပြီးတော့ထပ်မှားနေဆိုကြတဲ့ဟိုကော်မရှင်ကပဲအလုပ်မလုပ်ကြတာဆိုတော့ကျွန်တော်တို့ကဒါမေးစရာဖြစ်လာတော့ဗျာအချိန်ကလည်းမှားတယ်တချို့ကလည်းမပါဘူးတော့တစ်ခုပြင်မဲ့လည်းပါမလာတဲ့ဟာလေးလည်းရှိတဲ့တော့မဖြစ်ဘူးမဖြစ်တဲ့ကိစ္စတွေပေါ့ပြောမယ်ဆိုရင်အခုကစစ်ပေးချောင်းတွေတော့ရှိလာပြီလေတော့စစ်ပေးချောင်းတွေရှိလာပြီဆိုတော့အဲ့စစ်ပေးချောင်းတွေအတွက်ကိုကျွန်တော်ဘယ်လိုမဲသေးနိုင်အောင်ဘယ်လိုစစ်ပေးမယ်ဆိုတဲ့ဟာဒါကျွန်တော်တို့ဒီဖြိုင်ကော်မရှင်ကဘယ်လိုစဉ်းစားပေးမလဲပေါ့ရှိလာတဲ့လူတွေကလည်းဟိုကဘုန်းကြီးတို့ကျောင်းထဲမှာလာနေတာမဟုတ်ဘူးလေတုံးလေးကျောင်းတော့သွားနေတယ်ရိုးရိုးရိုးရိုးဖြစ်နေတော့ကျွန်တော်စစ်ပေးချောင်းတွေအတွက်ကတော့တော်တော်အခက်အခဲရှိနေတယ်ထင်တယ်ဟုတ်
နိုင်ငံရေးပါတီပေါင်း90ကျော်ကကိုယ်စားလှယ်လောင်းတွေနဲ့ တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြန်ကြမယ်နွေမှာရှိရနေရွေးကောက်ပွဲမှာတော့မဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့လည်းပြည်အောင်စုရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
ဆလာဘီကဘာမီဒီယာရီထဲမှာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးသပ်ရေးသားနေကြသလဲဆိုတာကိုကြည့်ကြအောင်ပါခင်ဗျာ။မူရင်းအပေါ်မူရင်းအုံုံတိုင်းပြောပြမှာဖြစ်ပါတယ်။ကျွန်တော်ကျော်စံသားပါ။အိန္ဒိယရဲ့မြန်မာနိုင်ငံတွင်းကကချင်နဲ့ဂရင်းဇက်ဆိုတဲ့ခေါင်းစဉ်နဲ့ Avinash Paliwal ကြီးရဲ့ဆောင်မကူ orfonline.org မှာဖတ်ရပါတယ်။မကြာသေးခင်ကအိန္ဒိယနိုင်ငံသားရဲ့အတွန်းဝန်ရှင်ဂလာနဲ့စီဥစီချုပ်နာရဝနေတို့မြန်မာနိုင်ငံခရီးစဉ်မှာအဓိကအားဖြင့်စစ်တွေကလဒန်စီမံကိန်းရင်းရပြဿနာစားရကိုဆွေးနွေးကြတယ်လို့မီဒီယာတွေကရေးကြပြီမဲ့တကယ်အရေးကြီးဆုံးပြဿနာကတော့တရုတ်နဲ့ဆက်ဆံရေးကိစ္စပဲဖြစ်ပါလိမ့်မယ်တဲ့အိန္ဒိယပြည်ုပ်နေဆက်ပြင်မာမှုတွေမြန်မာလာနေတဲ့အတွက်နိုင်ငံသားအနိုင်ငံတွေဟာပုံပြီးအရေးကြီးလာတယ်လို့ဆိုထားပါတယ်မြန်မာအိန္ဒိယတရုတ်သုံးနိုင်ငံနေဆက်ချင်းထိတွေ့ရဝါလုံဒရီဂန်ဒေသနေမြေတချို့ဟာ KIU ရိုးလက်အောက်မှာရှိနေပြီးတကယ်လို့သာအိန္ဒိယတရုတ်စီးရေးပြင်မာမှုပုံမကြီးထွားလာမယ်ဆိုရင်အိန္ဒိယအတွက်အရေးပါတဲ့နေရာမှာရှိနေတဲ့ဒေသတစ်ခုဖြစ်ပါတဲ့။အဲဒီဒေသမှာရှိနေတဲ့ KIU ရုစီယာအရေးကြီးတဲ့ထောက်လှမ်းရေးသတင်းချက်လက်တွေကိုရနိုင်တယ်လို့တိဘက်ကိုအဆုံးချသလိုပဲတရုတ်ကိုဆန့်ကျင်ရမှာလဲကချင်ဒေသကိုနိုင်ဖဲတစ်ချက်အဖြစ်အဆုံးချနိုင်တယ်။ဒါအပြင်အိန္ဒိယရဲ့ကလဒန်စီမံကိန်းကိုဒုက္ခပေးနိုင်တဲ့အေအေရခိုင်တပ်ဖွဲ့နဲ့အိန္ဒိယစစ်တပ်ကိုလည်းဆက်ဆက်ပေးနိုင်မှာဖြစ်ပါတဲ့။ KIU ကလည်းတရုတ်နယ်စပ်လိုင်ဇာဒေသမှာဌာနချုပ်ထားရှိပေမဲ့တရုတ်ရဲ့မဟာဗျူဟာလမ်းညွှန်မှုကိုအတိအကျလိုက်နာနေတာမဟုတ်ဘူးတကယ်တော့ KIU ကလည်းအိန္ဒိယနဲ့သာပုံမှုခိုင်မြဲတဲ့ဆက်ဆံရေးထူထောင်လိုတယ်လို့လည်းဆိုပါတယ်သို့တော်လည်းအိန္ဒိယအစိုးရကတော့မြန်မာတက်မတော်ရဲ့ယုံကြည်မှုကိုရရှိအောင်အားထုတ်နေတာဖြစ်တဲ့အတွက်မြန်မာအစိုးရနဲ့ဆက်ဆံရေးထိခိုက်မှာစိုးလို့ KIU နဲ့မလုံရဲဘူးလို့ဆိုထားပါတယ်အိန္ဒိယကဒီလိုတက်မတော်ဗဟိုပြုချင်းကဲ့ရဲ့မူဝါဒကိုကျင့်သုံးနေချိန်မှာတရုတ်ကတော့မြန်မာနိုင်ငံအစိုးရနဲ့ရော KIU အပါအဝင်တိုင်းသားလက်နက်အဖွဲ့တွေနဲ့ပါထိပ်တွေ့ဆက်ဆံနေပြီးစီးပွားရေးစီမံကိန်းတွေလုပ်နေတဲ့အပြင်ငင်းငန်းရေးဖြစ်စဉ်မှာလည်းအော်စွာညံ့အောင်လုပ်နေတယ်လို့ဆိုပါရယ် KIU ရုပ်ကိုအိန္ဒိယကသင်သွင်းပြီးတိဘက်ကိုတရုတ်ဆက်နေတဲ့နေရာမှာသုံးသလိုကချင်ကိုလည်းအဲ့လိုအသုံးချလာမှာကိုစိုးရိမ်နေတယ်အိန္ဒိယကလည်းမြန်မာအစိုးရမကြိုက်မှာစိုးရိမ်လို့အဲ့လိုလှုပ်လှနိုင်ကြတော့မရှိဘူးသို့ပေမဲ့လည်းမြန်မာအစိုးရရဲ့ညှဉ်းပန်းမှုတစုံတရာမဖြစ်စေပဲအဲ့လိုသာလုပ်နိုင်မယ်ဆိုရင်တော့အိန္ဒိယနဲ့မြန်မာအပေါ်တရုတ်ရဲ့နိုင်တဲ့စီးနင်းမဟာဗျူဟာကိုတကယ်ပဲအခက်ကြုံစေလိမ့်မယ်လို့ရေးသားထားပါတယ်ခင်ဗျာ
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါRadio season ကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
ဂူရောဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ NLD ပါတီရဲ့ရွေးကောက်ပွဲကြီးညာဇရမ်းမှာစစ်မှန်တဲ့ဒီမိုကရေစီကိုဖြစ်တွန်းစေမယ့်အခြေခံဥပဒေပေါ်ပေါက်ရေးဆိုတဲ့ဦးတည်ချက်ကိုဖော်ပြထားပါတယ်။ဒါပေမဲ့ NLD အစိုးရဟာအခြေခံဥပဒေကိုပြင်ဆင်ရမလိုတဲ့ပြုပြင်ရေးကိုလည်းစတင်အကောင်အထည်ဖော်နေတာတွေ့ရကြောင်းဦးအောင်ခင်ကသုံးသပ်ထားပြီးကျွန်တော်ညဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
ရှင်းလာကျင်းပမဲ့ရွေးကောက်ပွဲအတွက် NLD ပါတီက28မျက်နှာကြီးညာစရန်ထုတ်ဝေထားပါတယ်။အွန်လိုင်းခိုင်ဖို့မဲပေးစုဒီမိုကရေစီမှန်ကန်ရေး NLD ကိုဒုမဲပေးဆိုတဲ့ကြွေးကြော်သံတွေနဲ့အတူဥတည်ချက်300ကိုဖော်ပြပါတယ်။ပြည်တွင်းငြိမ်းချမ်းရေးနဲ့တိုင်းရင်းသားအရေးစစ်မှန်တဲ့ဒီမိုကရေစီဖြစ်ထွန်းမဲ့အခြေခံဥပဒေပေါ်ပေါက်ရေးရေးရှည်တည်ထောင်ခိုင်မြဲမဲ့လုံခြုံဖွံ့ဖြိုးတိုးတက်ရေးစားရဲ့ဥတည်ချက်တွေဖြစ်ပါတယ်။ဒီရေးရအကောင့်ထေပေါ်အောင် NLD အစိုးရရဲ့ဒုတိယ၅နှစ်လက်တန်းမှာဆက်လက်ကြိုးပမ်းမယ်လို့ကတိပေးလိုက်တာပါပဲ။ဒီမိုကရေစီနည်းနမ်းနဲ့ပြည်သူကရွေးကောက်တင်မြှောက်တဲ့အယက်သားအစိုးရရဲ့ဘူဟာရအတိုင်း တမတော်ကယက်တီနိုင်ဖို့လဲကြိုးပမ်းမယ်လို့ဆိုပါတယ်နောက်ပြီးတော့တရားဥပဒေစိုးမိုးရေးအတွက်ဥပဒေအတန်းဆောင်ရွက်တဲ့ရဲတပ်ဖွဲ့ပေါ်ပေါက်လာဖို့နဲ့ပြည်သူချစ်ခင်အားကိုးတဲ့ရဲအဖွဲ့ဖြစ်လာအောင်လဲကြိုးပမ်းမယ်လို့ဆိုပါတယ်ဒီမိုကရေစီကိုဖြစ်ထွန်းစေမယ့်အခြေခံဥပဒေပေါ်ပေါက်ရေးကိုလဲ NLD ပါတီကမျက်ကြည်ပြတ်မခံတာတွေ့ရပါတယ
်ဒီမိုကရေစီလမ်းကြောင်းကိုပိတ်ဆို့နေတဲ့2008အခြေခံဖွဲ့စည်းပုံပြင်ဆင်မှုခက်ခဲနေတာကိုကြည့်ပြီးစိတ်ပြက်နေရင်မိမိကိုယ်ကိုမိမိချုပ်ချယ်ထားသလိုဖြစ်နေတယ်လို့ဩဂုတ်လ24ရက်နေ့ထုတ် Frontier စာဆောင် Editor အဘောကဆိုပါတယ်လက်ရှိအခြေခံဥပဒေကြောင့်ဒီမိုကရေစီဖြစ်တွန်းဖို့မဖြစ်နိုင်ပေမဲ့နိုင်ငံရေးလို့မရဘူးလို့မပြောနိုင်ပါဘူးအခွင့်အရေးသူတွေကသာအပြောင်းအလဲနဲ့ပြုပြင်ရေးမလုပ်ချင်ကြတာပါအခြေခံဥပဒေကိုမပြင်ဘဲတရားစီရင်ရေးဌာနကိုပြုပြင်ပြောင်းလဲနေပါတယ်တရားမျှတပြီးဗက်လိုက်မှုကင်းတဲ့တရားစီရင်ရေးစနစ်ထူထောင်မယ်လို့NLD ကြေညာစာရမ်းမှာဖော်ပြထားတာဟာအခြေခံဥပဒေကိုပြင်ဆင်ရမလို့တဲ့အလုပ်ဖြစ်ပါတယ်။ပြည်သူ့အတွက်တရားမျှတပြီးဗက်လိုက်မှုကင်းတဲ့တရားစီရင်ရေးစနစ်ဟာဒီမိုကရေစီရဲ့အခြေခံတစ်ခုဖြစ်ပါတယ်။ဒီစနစ်အကောင့်တွေဖော်တာကောင်းပေမဲ့အခုတော့ငြင်းငြင်းရေးလှုပ်ရှားသူတွေကိုဖမ်းဆီးနေတော့မှဖြစ်ပါတယ်
။အခြေခံဥပဒေကိုမပြင်ဘဲပြုတ်ပြင်ပြောင်းလဲရေးလုပ်တာကို NLD အစိုးရကပြသနေပါတယ်။ထွေအုပ်လို့ခေါ်တဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကို2018ဒီဇင်ဘာလ28ရက်နေ့ကစပြီးပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနလက်အောက်ကိုလွှဲပြောင်းဖွဲ့စည်းနိုင်တာဟာ NLD အစိုးရရဲ့ထင်ရှားတဲ့ပြုပြင်လုပ်ငန်းတစ်ခုဖြစ်ပါတယ်။အစိုးရအုပ်ချုပ်ရေးရန်တရားကြီးကိုပြည်ထရေးဝန်ကြီးဌာနလက်အောက်ကဆွဲထုတ်နိုင်တာဟာဒီမိုကရေစီပြုပြင်ရေးအတွက်အလွန်အရေးကြီးတယ်လို့အာရှဖောင်ဒေးရှင်းကိုယ်စားလှယ်ဒေါက်တာမက်သျူးအာနော်လ်က2019မှာသုံးသပ်ဖူးပါတယ်။ဒါ NLD အစိုးရရဲ့အောင်မြင်မှုဖြစ်လို့အသေးချာထိမ့်သိမ့်ပြီးကောင်းမွန်အောင်လုပ်ရမယ်လို့ပညာရှင်ဒေါက်တာလက်လန်မက်ဒေါနယ်ကဇွန်လ17ရက်နေ့ထုတ် Frontier မြန်မာစာဆောင်မှာရေးသားထားပါတယ
်။အထွေထွေအုပ်ချုပ်ရေးဌာနဟာစီအစိုးရအဆက်ဆက်မှာနှစ်ပေါင်းများစွာရပ်တည်ခဲ့တာမို့ဝန်ထမ်းတွေထဲမှာအငင်းစားစစ်ဖို့ကအများစုဖြစ်ပါတယ်။သူတို့ရဲ့အကြီးအကဲကစီဦးစီးချုပ်ဖြစ်ပါတယ်။အစိုးရဌာနတိုင်းမှာလည်းအငင်းစားစစ်ဖို့တွေရှိပါတယ်။ရှောင်လို့မရနိုင်ပါဘူး။ပြည်ရေးဝန်ကြီးစစ်ဘိုလ်လောက်အောက်ကထွေအုပ်ဌာနကိုအရသာလက်အောက်လွှဲပြောင်းလိုက်တယ်ဆိုပေမဲ့အရသာပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဟာလေတပ်ကအငိမ့်စားဘုံမှုကြီးဦးမင်းသူဖြစ်ပါတယ်စစ်ဘိုလ်ဟောင်းတွေနဲ့လက်တွဲပြီးလုပ်ကင်ရင်အရသာအုပ်ချုပ်ရေးစနစ်တည်ထောင်တဲ့သဘောဖြစ်ပါတယ် NLD အစိုးရရဲ့ရေရှည်တည်ထောင်ခံမြေဖွံ့ဖြိုးတိုးတက်ရေးစီမံကိန်း2018ကနေ2030နဲ့ဆက်နွယ်ပြီးထွေအုပ်ဌာနကိုပြုပြင်သွားမယ်လို့2019နိုဝင်ဘာအစည်းအဝေးမှာဦးမင်းသူကပြောသွားပါလေ
ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတိဆောက်ရမှာအထွေထွေအုပ်ချုပ်ရေးဌာနပါဝင်မယ်လို့ဦးမင်းသူကပြောပါတယ်အခြေခံဥပဒေပုံမှန်260အရာတိုင်းနယ်ပြည်နယ်ထွေအုပ်ဦးစီးရဲ့ဌာနမှုဟာတိုင်းနယ်ပြည်နယ်အစိုးရအဖွဲ့ရဲ့အထွေထွေမှုလည်းဖြစ်ပါတယ်တိုင်းနယ်ပြည်နယ်မှာသီးခြားအုပ်ချုပ်ရေးရန်တရားမရှိတဲ့အတွက်တိုင်းနယ်ပြည်နယ်ရဲ့ထွေအုပ်ရုံးဟာတိုင်းနယ်ပြည်နယ်အစိုးရရဲ့ရုံးလည်းဖြစ်တယ်လို့အခြေခံဥပဒေကဆိုပါတယ်တိုင်းနယ်ပြည်နယ်အစိုးရအဖွဲ့ရဲ့အုပ်ချုပ်ရေးရာလိုအပ်ချက်ကိုဖြည့်ဆည်းပေးတဲ့ထွေအုပ်ဌာနဟာတိုင်းနယ်ပြည်နယ်ရဲ့ရုံးအမှုဌာနလည်းဖြစ်နေပြန်ပါတယ်။တိုင်းနယ်ပြည်နယ်အစိုးရရဲ့လုပ်ငန်းမှာအထွေထွေအုပ်ချုပ်ရေးဌာနဟာအဓိကပါဝင်ပေနဲ့ပြည်ထောင်စုဝန်ကြီးကိုသာအစီရင်ခံဖို့တာဝန်ရှိပါတယ်။တိုင်းနယ်ပြည်နယ်အစိုးရဟာသူ့ရဲ့အတွင်းရေးမှုခန့်တဲ့နေရာမှာအဆုံးအဖြတ်ပေးမိုက်ခွင့်မရှိပါဘူး။ဒီပြဿနာဟာအထွေထွေအုပ်ချုပ်ရေးဌာနပြည်ပြင်းရေးလုပ်ရင်းပြည်လည်သွားပွေရှိပါတယ်။ဒါကြောင့်ဖက်ဒရယ်စနစ်ကိုအောက်ခြေကစပြီးတိဆောက်ရမှာထွေအုပ်ဌာနပြုပြင်ဟာအရေးကြီးကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်နဲ့ဆေးရုံအရောက်နောက်ကျတာအကြောင်းပြောပြထားပါတယ်။ရန်ကုန်မြို့မှာကိုဗစ်ကြောင့်သေဆုံးမှုများလာရမှာသက်ကြီးတဲ့ယောဂအခန်းရှိသူတွေအကူးခံရတာအပြင်ဆေးရုံရောက်နောက်ကျတာတွေများလာတာလည်းအဓိကဖြစ်နေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။အခုလိုဆေးရုံနောက်ကျရောက်ပြီးသေနှုန်းတွေဆက်မများရအောင်ဘယ်လိုကာကွယ်နိုင်ပါလဲ။ဒီအကြောင်းရန်ကုန်ဆေးရုံကြီးအရေးပေါ်ဌာနရဲ့ပါမောက္ခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။
โอเคยีบอชิกุเสี่ยวันนี้ปมกะดร.มมอูครับเนี่ยเราတို့အခုဒီကိုဗစ်ကြောင့်
သီဆုံးနှုံးကများလာတာအပြေပေါ်ဆရာနော်ဒီသီဆုံးသူတချို့ကလည်းဆေးရုံရောက်ပြီးမှပဲသီဆုံးပြီးမှပိုးရှိမှန်းနောက်မှလိုက်စစ်မိတယ်ပေါ့ဆရာနော်ဆိုလိုတာကတော့ဒီဆေးရုံအရောက်နောက်ကျခဲ့တယ်လို့ပြောရမှာပေါ့ဆရာအဲ့အရာတွေကိုကောက်ဝဲဖို့ပြည်သူတွေအဓိကအရေးကြီးဆုံးပါမှာခြင်းလဲဆရာကြီး
ကျွန်တော်တို့အခုကိုဗစ်ဒုတိယလိုင်းလာတဲ့ခါလာအတွင်းမှာရပ်ပေါင်းများစွာတပြေးတပြေးနဲ့သီဆုံးမှုတွေများလာခြင်းအကြောင်းရင်းနေရလည်းပဲလူနာရီယာဆေးရုံရောက်လာကြတဲ့အခါကျရင်အဲ့အနေနဲ့ရှိလောက်အောင်ကုသမှုရန်နောက်ကျလောက်အောင်ဒီလိုအခြေအနေမျိုးတွေနဲ့ရောက်လာတယ်။ဆောက်အဲ့လိုရောက်လာတဲ့လူတွေရဲ့ပမာဏကကျွန်တော်တို့အရေးပေါ်ဌာနတွေမှာ14-15ယောက်တစ်ပြိုင်တည်းအသက်လူနေရတဲ့အခြေအနေမျိုးအထိသူကရောက်လာတယ်။ဒါ့အပြင်အိမ်တွေကနေပြီးတော့ခေါ်လာတဲ့လူတွေကိုဆေးရုံရောက်ရှိသေးဆုံးနဲ့ရှိတယ်လို့လမ်းမှာသေးဆုံးအိမ်မှာသေးဆုံးဒါမျိုးတွေပါဆေးရုံတွေကိုရောက်လာလို့ကျွန်တော်တို့ကစမ်းသပ်ဖို့လိုတဲ့အတွက်ကြောင့်ဆွတ်ယူပြီးတော့စမ်းသပ်ကြည့်တဲ့အခါမှာလည်းသူတို့ကလည်းပဲ positive တွေဖြစ်နေတာကိုအများအပြားသွားသွားပြီးတော့တွေ့နေရဒီကဘာလို့ပြတ်တာလဲဆိုတဲ့အခါကျတော့လူတွေကကိုဗစ်ကိုအိမ်မှာကူးစက်ခံနေရပြီးတော့မသိကြတာမသိကြတဲ့လူတွေကလည်းပဲဆေးရုံဆေးခန်းတွေကိုသွားလာတာလည်းခက်ခဲတဲ့အခြေအနေဆေးရုံဆေးခန်းတွေကိုဓာပြဖို့ကြောက်ရွံ့တဲ့အခြေအနေမျိုးနဲ့အိမ်မှာဘူးမဆိုင်ပဲနေပြတဲ့အခြေအနေမျိုးတွေရှိနေတယ်လို့ထင်တယ်။ဒါအပြင်မီဒီယာမျိုးမျိုးမှာမျိုးမျိုးဘိုလ်လိုကုလို့ရတယ်ဒီလိုကုလို့ရတယ်ဆိုဒီ traditional နီးနဲ့ကျတော့ညီစားလိုက်ပါလားတို့မီယိုပလာဆေးတွေနဲ့ဆေးမီတို့တွေနဲ့ဖြစ်တယ်လို့ကုနေလို့မရတဲ့ယောဂအခြေအနေဖြစ်တယ်ဆိုတာကိုသိစေချင်တယ်
ဟုတ်ကဲ့ဆရာအဲ့တော့အဲ့လိုကုနေရင်းနဲ့ဆေးရုံနောက်ကျတဲ့အခြေအနေကိုဘယ်လိုပဲပုံရောက်သွားလဲ
ဒီကိုဗစ်ဗိုင်းရပ်စ်ကစုတ်ခဲကိုရှူသွေးမိပြီဆိုတာနဲ့တပိုင်းနဲ့အစုတ်ကအသက်ရှူလမ်းကြောင်းမှာအောက်ဆီဂျင်ကိုတည်ဆောင်နိုင်တဲ့ပမာဏကိုဖြစ်စည်းလိုက်တဲ့အတွက်ကြောင့်ဒီလူနာတစ်ယောက်ကသွေးထဲမှာအောက်ဆီဂျင်ပျော်ဝင်မှုလုံးနေကြာသိပြီတဲ့အခါကျတော့ရုတ်တရက်မောပေါက်လာပြီးတော့ချက်ချင်းဆိုသလိုပဲအောက်ဆီဂျင်ပမာဏဆိုတာ100ရာခိုင်နှုန်း98 99 100ဒီလူကောင်းတစ်ယောက်မှာအဲ့လောက်ရှိပါတယ်အဲ့လောက်ရှိတဲ့ပမာဏကနေပြီးတော့ရုတ်ချီးဆိုသလိုပဲ90 80 85 90အဲ့ဒီပတ်ဝန်းကျင်ကိုရုတ်တရက်ကျသွားပြီဆိုတာနဲ့ဒီပြိုင်နဲ့ပြန်တင်ဖို့ကတိတ်မလွယ်ပါဘူးဒါကြောင့်မလို့ဒီလိုမျိုးသေဆုံးမှုတွေမရှိနေရအောင်ကကိုဗစ်နဲ့ပတ်သက်တဲ့ယောဂလက္ခဏာတွေကုလုံးလုံးတွေဖြစ်တဲ့အနက်မရတာတော့ကစပြီးတော့ပေါ့လေဖျားမယ်ချောင်းဆိုးမယ်တုတ်ကွေးလိုမျိုးလက္ခဏာတွေပေါ်မယ်ဒီလိုအခြေအနေမျိုးတွေရောက်လာတဲ့အချိန်မှာသတိပြုဖို့လိုတာကကိုယ့်ရှိမှာတေလောက်တဲ့တခြားအခံယောဂါရှိမရှိနှလုံးသွေးတို့စီးကျူကင်ဆာနဲ့ဆိုင်တဲ့ယောဂါတွေတခြားကြောက်ကပ်အဲတို့ဒီလိုယောဂါအခံရှိတဲ့လူနာတွေဆိုရင်ယောဂလက္ခဏာစပြတာနဲ့တပြိုင်တည်းသက်ဆိုင်ရာဆေးရုံဆေးခန်းမှာစနစ်တကျသမှုမခံယူနိုင်ရင်နောက်ကျပြီးမှဆေးရုံရောက်ရင်ခုနလိုအောက်ဆီဂျင်ပမာဏက90 80လောက်နဲ့လာတဲ့အချိန်မှာအသက်ရှင်နိုင်မှုအများနည်းသွားတဲ့အချိန်မျိုးတွေဖြစ်တယ်။ဒါကြောင့်မို့အထူးသဖြင့်တော့ယောဂအခံရှိသောသူများနဲ့အသက်ကြီးသောသူများသည်စောစောစီစီချက်ချင်းလာဖို့လိုအပ်တယ်။အလားတူပဲကျန်းမာရေးကောင်းနေတဲ့လူတွေအားလည်းပဲခုဗမာပြည်ထဲမှာလောလောဆယ်ရန်ကုန်မှာတွေ့နေရတဲ့ကိုဗစ်ဗိုင်းရပ်စ်မျိုးစားအရလူငယ်လူရွယ်တွေပါထိပြီးတော့အခံယောဂမရှိတဲ့လူတွေကလည်း900ခန့်လောက်600ခန့်လောက်ပြေဆုံးနေတဲ့အခါမှာခုအကောင်ကြီးခဏနေလို့တနားရီနှစ်နာရီတည်းမှာရုတ်တရက်ပြုတ်ကျသွားတဲ့အောက်ဆီဂျင်ပမာဏဖြစ်တဲ့အတွက်ကြောင့်ဒီဥစ္စာအရန်အန္တရာယ်ကြီးတယ်အရန်ကျနေတဲ့အချိန်ကျမှရောက်လာရင်အသက်ရှင်နိုင်မှုအခွင့်အလမ်းအရန်နည်းတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာအထူးသဖြင့်ဆရာကပြောတဲ့ယောဂအခက်ရှိတဲ့သူပြင်သက်ကြီးတွေနေရာမှာဆရာကြီးမြန်မြန်ကူးဆက်နိုင်တဲ့နေရာတွေကသက်ကြီးတွေအတွက်တော့ဆရာအဓိကပါမှာစလဲအိမ်တွေမှာရောပေါ့နော
်ကိုယ့်ရဲ့အိမ်မှာသက်ကြီးရွယ်ဦးတွေရှိနေတယ်ဆိုရင်လည်းပဲသူတို့သတိထားစောင့်ကြည့်ပြီးတော့သူတို့ဒီလက္ခဏာကြမပြသူတို့ကိုယ်တိုင်နားလဲခြင်းမလဲနားလဲမယ်ဒါပေမဲ့နားလဲတဲ့အိမ်သူအိမ်သားကနေပြီးတော့ဒါသူတို့အမြဲမပြတ်ဂရုတစိုက်ကြည့်ပြီးတော့ကိုဗစ်နဲ့ပတ်သက်တဲ့လက္ခဏာတွေစပေါ်လာတဲ့ဒီပိုင်းနဲ့စောစောစီးစီးခေါ်လာဖို့လိုတယ်သူတို့ပြည်တော့တကြီးရွယ်ဦးတွေကြီးစုပြီးတော့ထားတဲ့ဘိုးဘွားရိတ်သားလိုဟာမျိုးဒီလိုနေရာမျိုးကလည်းတာဝန်ခံဆရာဝန်တို့မှတာဝန်ခံကြီးကြပ်တဲ့သူတွေကလည်းပဲတကြီးရွယ်ဦးတွေရဲ့ဒီကိုဗစ်နဲ့ပတ်သက်တဲ့ကျန်းမာရေးအခြေအနေကိုနေ့စဉ်နေ့တိုင်းစောင့်ကြည့်နေဖို့လိုတယ
်ဟုတ်ကဲ့ဆရာကြီးသက်ကြီးတွေဆရာတော်ကြီးတွေမေတ္တလရှင်ကြီးတွေအတွက်ပေါ့ဆရာကြီး
ကျွန်တော်တို့ဒီရန်ကုန်မှာဖြစ်နေတဲ့ကိုဗစ်ဆိုရင်ဟိုပထမဆုံးစတာကတော့ရွာမပုံကြီးကျောင်းပေါ့နော်အဲ့ဒီကနေစွန်းလုံးကူစီရတော့အခုရန်ကုန်မြို့လယ်ကောင်မှာရှိနေတဲ့တိန်တော်ကြီးတို့တစ်ခုပြီးတစ်ခုပြစ်လာတဲ့အခြေအနေကကူးစက်မှုတွေများနေတာကိုဒါတေချာပေါက်ကြည့်ရတေဆုံးမှုရှော့ချနိုင်အောင်ဒီလိုနေရာတွေကြတော့ကျန်းမာရေးနဲ့ပတ်သက်တဲ့လူနဲ့ထိတွေ့မှုပို့ပြီးတော့နဲတဲ့နေရာဖြစ်တယ်ပေါ့နော်အဲ့တော့ဒီလိုနေရာတွေမှာတကြီးရွယ်အိုတွေနဲ့ဒီဆရာတော်ကြီးတွေသီလရှင်ကြီးတွေတကယ်လို့ရှိခဲ့မယ်အခံယောဂရှိတဲ့ဆရာတော်တွေရှိခဲ့မယ်ဆိုရင်ငကိုတော့ပြနေကြဆရာဝန်တွေရှိကောင်းရှိနိုင်တယ်ကျမရေးမှုတွေရှိကောင်းရှိနိုင်တယ်အဲ့ဒီလူတွေကလည်းပဲအခါအလျော်စွာလူတတ်မှုပြုတဲ့အနေနဲ့ပဲဖြစ်ဖြစ်ပြုစုဆောင်ရှောက်ပေးနိုင်တယ်ဆိုရင်တော့ပို့ပြီးတော့တင့်တော်မယ်ဒါမှမဟုတ်လည်းပဲကျောင်းဝဆရာတော်တွေအနေနဲ့အကူအညီတောင်းရင်ပဲဖြစ်ဖြစ်ကျမရေးအဖွဲ့တွေအနေနဲ့ပနာမ စစ်ဆေးတဲ့အခြေအနေမျိုးကိုဗစ်ကူးစက်တာမကူးစက်တာကိုအရင်စစ်ဆေးဖို့မတိုင်ခင်လောလောဆယ်တို့တို့ချိန်မှာရှိနေတဲ့အခံယောဂါတွေဟာတည်ငြိမ်မှုရှိရလားဆိုတာကိုအရင်ဆုံးစစ်ဆေးမယ်ပြီးရင်ကိုဗစ်နဲ့ပတ်သက်လက္ခဏာတွေကိုဘယ်လိုစောင့်ကြည့်ရတယ်ဆိုတာကိုဖုန်းတော်ကြီးကျောင်းနေထဲမှာရှိတဲ့ပညာတတ်နားလည်တတ်ကြွတဲ့ဆရာတော်တွေလည်းရှိမှာပါကျန်နေလည်းရှိပါမှာသူတို့ကိုသင်ကြားပြတတ်ပေးတာမျိုးနောက်တစ်မျိုးကကြတော့သူတို့ကြီးမှာဇာရွက်စာတန်းတွေနဲ့ဖိနိုင်းတွေပါတွေနဲ့ပြည်ပေးတဲ့ဟာမျိုးဒီလိုလက္ခဏာတွေပေါ်ရင်ချက်ချင်းပြတတ်ပါဆိုတာမျိုးသူမှုကူညီအသေးနေရာလည်းပဲတကယ်တော့လိုအပ်ခဲ့လို့အရေးပေါ်ရှိရင်ဒီဖုန်းကြီးကျောင်းနေတကြီးရွယ်ဦးတွေရှိတဲ့နေရာတွေမှာအရေးပေါ်လူနာတည်ရင်နဲ့အမြန်ဆုံးဆေးရုံဆေးကန်းကိုရောက်နိုင်မှုအတွက်တက်ဆိုင်ရာအရေးပေါ်ဖုန်းနံပါတ်တွေပါတယ်ညာတွေဖုန်းကြီးကျောင်းနေရာလည်းပဲထူထားသင့်ပါတယ
်ဟုတ်ကဲ့ဆရာတကယ်လို့ဆေးရုံဆေးကန်းရောက်လာရင်တော့ဖြစ်လာနိုင်တဲ့ပြဿနာကိုစောင့်ကြည့်ပြီးတော့ဖြေရှင်းပေးနိုင်တော့ပါဆရာနော်
အခုဆိုရင်ဆေးရုံဆေးကန်းတိုင်းမှာအောက်ဆီဂျင်ကိုလိုလိုလောက်လောက်ယူလို့ရအောင်ကျွန်တော်တို့ကအလင်းအမြန်ပြင်ဆင်ထားတယ်လောလောဆယ်အခြေအနေရဒီမှာလုံလုံလောက်လောက်ရှူနိုင်တဲ့အခြေအနေမှာရှိပါတယ်ဒါကြောင့်မလို့ဟိုလာခဲ့ပါလို့ကျွန်တော်တို့ကဘလို့အရေးအကြောင်းရှိခဲ့လို့ရှိရင်အောက်ဆီဂျင်ဆိုတာကဒီကိုဗစ်မှာအရေးကြီးဆုံးကုသမှုပဲအောက်ဆီဂျင်ကျနေတဲ့အချိန်မှာအောက်ဆီဂျင်80ကျနေတဲ့အချိန်မှာရှူလိုက်လို့95ပြန်တက်လာရင်ကိုပဲအခံယောဂါတွေအတွက်သိုးမတော့အောင်ကာကွယ်ထားနေကိုဗစ်နဲ့ပတ်သက်တဲ့ကုသမှုလည်းပေးနိုင်တယ်အခံယောဂါတွေအတွက်ကုသမှုလည်းပဲပေးနိုင်တယ်ဒီနှစ်ခုပေါင်းပြီးတော့ခုရင်တည်ဆုံမှုနှုန်းတွေကျသွားမှာဒါကြောင့်မို့လို့ပဲစောစောသာလျင်ဆေးရုံဆေးကန်းကိုလာကြဖို့တိုက်တွန်းနေပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာအလုံးလုံးလူနာတွေဆေးရုံနောက်မကျဘဲရောက်လာပြီးတော့တည်ဆုံမှုတွေကျဆင်းနိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့ဒါတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကစစ်တွေမြင်းပြားတောင်ကုတ်အပါအဝင်မြို့နယ်တချို့မှာတော့ဆေးဆန့်ကျင်ရေးစာရေးသားလှုပ်ရှားမှုတွေဖြစ်ပေါ်နေပါတယ်တိုက်ပွဲတွေကြောင့်ကြောင်မဲမြို့နယ်စစ်ရှောင်900ကျော်စားနပ်ရိက္ခာအခက်အခဲကြုံတွေ့နေကြရတယ်ဆိုတာနဲ့ NCA လက်မှတ်ရေးထိုးပြီးတဲ့တိုင်းသားအဖွဲ့တွေအနေနဲ့ရွေးကောက်ပွဲအပေါ်ဘလို့မြင်ကြပါသလဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်စစ်တွေမင်းပြတောင်ကုတ်အပါဝင်မြို့နယ်တချို့မှာစစ်ဆန့်ကျင်ရေးစာတွေကိုလူအသွားလာများတဲ့လမ်းတံတားတွေပေါ်မှာမှုတ်ဆေးတွေနဲ့ရေးသားမှုတွေဒီတရင်ပတ်အတွင်းဆက်တိုက်ဖြစ်ပေါ်နေပါတယ်စက်တင်ဘာလ6ရက်နေ့ည9နာရီခန့်ကတောင်ကုတ်မြို့ကအထက်ကလူသွားလာများတဲ့လမ်းမကြီးကိုင်းရှည်တံတားချောင်းကောက်မြို့ပတ်လမ်းနဲ့တခြားနေရာတွေမှာမှုတ်ဆေးအနီတွေနဲ့ပြည်နယ်အစိုးရအယုံကြည်မရှိဖက်ဆက်လူတက်အစိုးရစန့်ကျင်ကြဆိုတဲ့အစာတမ်းတွေကိုအမည်မသိသူတွေကရေးသားခဲ့ကြတယ်လို့တောင်ကုန်းမြုတ်ခံတွေကပြောပါတယ်အဲ့ဒီအစာတမ်းတွေကိုလူတွေတွေ့ရှိပြီးနိုင်ပိုင်းအကြာမှာပဲရဲတပ်ဖွဲ့ကမှုတ်ဆေးအဖြူတွေနဲ့ပြန်လည်ဖျက်ဆီးလိုက်တယ်လို့တောင်ကုန်းဒေသခံကိုစိုးအောင်ကပြောပါတယ်အလားတူစစ်တွေမြို့မှာလည်းစက်တမာလ4ရက်နေ့ကလမ်းမတွေမှာဖက်ဆက်လူတက်ဝါဒစန့်ကျင်ကြစတဲ့အစာတွေကိုမှုတ်ဆေးအနေနဲ့ရေးသားခဲ့ကြတယ်လို့မင်းပြမြို့ပေါ်မှာလည်းမကြသေးမီကရေးသားခဲ့ကြပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ထဲမှာဖြစ်ပွားနေတဲ့အစိုးရသမတော်နဲ့ RCSSSC ဆောင်းပိုင်းရှမ်းပြည်သမတော်တို့ကြားတိုက်ပွဲတွေကြောင့်ဘုံဘိုးကျေးရွာဘက်မှာစစ်ကြောင်1000ကျော်ရှိနေပြီး900ကျော်ဟာစန္ဒရိခာအခက်ခဲနဲ့ကြုံတွေ့နေရပါတယ်အော်တိုဘားလ2ရက်နေ့ကနေ9ရက်နေ့ထိကြောင်မဲမြို့နယ်တောင်ဖက်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပြီးနေအိမ်ပေါ်မှာလက်နက်ကြီးကြီးကျလို့ရွာသားတယောက်လည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်စစ်ချောင်900ရှိတဲ့တောင်ထိပ်ရွာဖုန်ကြီးချောင်းဤတစ်ပိုက်မှာလဲတိုက်ပွဲတွေဆက်လက်ပြင်းထန်နေတာကြောင့်စစ်ချောင်တွေရှိတဲ့နေရာကိုရိတ်ခါသွားမပို့နိုင်သေးဘူးလို့ကြောင်မဲမျိုးစစ်ချောင်ကူညီပေးနေတဲ့အဖွဲ့တွေကပြောပါတယ်မြန်မာတပ်မတော်ဟာအောက်တိုဘာလကုန်စီတပတ်သားပြည့်ရကာလစုမြင့်သားကြောင်းကြေညာသားပေမဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်
မြမတမရော်နဲ့ရခိုင်တပ်တော် AA တို့စစ်မဲ့ဖြစ်ပွားရာဒေသပလက်ဝမြို့မှာနေမြေလုံးကျုံရေးချင်းနေရ73စီတည်ယူနေတာကြောင့်အော်တိုဘားလ1ရက်နေ့ကစပြီးလျှက်စစ်တပ်အားပြတ်တောက်နေတယ်လို့ပလက်ဝမြို့နယ်အုပ်ချုပ်ရေးမှူးဦးအောင်လောဟာကပြောပါတယ်ချင်းပြည်နယ်တောင်ပိုင်းပလောဝမြို့ဟာမဟာတပ်အားလိုက်မရသေးတာကြောင့်မြို့နယ်လက်စစ်တပ်အားဖြန့်ဖြူးရေးဦးစီးဌာနကနေ ဒီစဲစီအသုံးပြုပြီးရခင်ကတည့်ရက်မှာ၄နာရီလျက်စက်တအားဖြန့်ဖြူးပေးပေမဲ့ဒီစဲစီပြက်လက်သွားတဲ့အတွက်အော်တိုဘားလာတည့်ရက်နေ့ကစပြီးလျက်စက်တအားဖြန့်ဖြူးမှုရပ်တန့်သွားခဲ့တာပါဘလဲဝမြို့နယ်ဟာနှဲ့မြေတည်ငြိမ်မှုမရှိတာကြောင့်အခြေခံစားတောက်ကုန်ပြက်လက်မှုတွေလည်းကြုံတွေ့နေရတယ်လို့ဒေသခံတွေကပြောပါတယ
်ကရင်ပြည်နယ်မြောက်ဒီကိုကရိတ်ကလန်ဟောင်းမှာတမရော်သားနှစ်ဦးပြစ်ဒဏ်ခံရမှုဖြစ်စဉ်မှာကရင်မျိုးရံလူမျိုးရေးတမရော် KNL တရားသက်တိုက်ရင်ကသာဝင်ရှိသူသူစေခန်းခဲ့ကြောင်းတမရော်ရဲ့ထုတ်ပြန်ချက်ပေါ်မှာ KNL ဘက်ကပြန်လည်ညှင်းဆူထားပါတယ် KNL တပ်မခွနစ်လက်အောက်ခံတိုက်ရင်တရားသက်သက်ခွဲသုံးကသတ်စုမှုရှိတဲ့စောကော်လူဆိုသူခိုင်းစေချက်ရကျူးလွန်သာလို့ဖမ်းဆီးထားမိသူလူရဲ့ဆက်ဆူချက်ပေါ်မှာကိုးကားပြီးတမရော်ဘက်ကထုတ်ပြန်ထားပါတယ်ဖမ်းဆီးထားမိသူလူရဲ့ဆက်ဆူချက်ထဲမှာစေခိုင်းသူသတ်စုမှုနာမည်နဲ့ပတ်သက်ပြီး၎င်းတို့တိုက်ရင်မှာမရှိသလိုအစိုးရဖမ်းမိရသူလူမှလည်း KNL တပ်ဖွဲ့ဝင်မဟုတ်ပဲစိုက်ရဲကိုပိုင်နံပါတ်မရှိကြောင်း KNL တရားသက်တိုက်ရင်တာဝန်ရှိသူလူကပြောပါတယ်ပြီးခဲ့တဲ့ဩဂုတ်လ30ရက်နေ့မှာမြောက်တီကော့ဂရိတ်ကလန်ဟောင်းမှာဆက်တွေရေဆက်ယုံစောက်တဲ့တမရော်သားနူအသက်ခံရပြီး၎င်းရုပ်လောင်းကိုဆယ်ယူစင်မှာမိုင်းပေါက်ကွဲတာကြောင့်တမရော်သား၃ဦးထပ်မံတေဆုံးသွားခဲ့ပါတယ်
မွန်ပြတဲ့ပါတီထိန်းချုပ်နယ်မြေအတွင်းမှာနေထိုင်ကြတဲ့အယက်သားနိုင်ငံသားစစ်စစ်ရေးကပ်ပြားမတ်ပုံတင်မရှိသူလူဦးရေ2000ဝန်းကျင်ခန့်ကိုရွေးကောက်ပွဲအမိပြုလုပ်ပေးဖို့လိုလားတယ်လို့မွန်ပြတဲ့ပါတီပြည်တွင်းရေးရာတာဝန်ခံနိုင်ပညာလည်းကပြောပါရယ်မွန်ပြတဲ့ပါတီအေရီးယားနဲ့ဆက်ဆက်တဲ့ကရင်ရွာတွေမှာကရင်တိုင်းဒေသရာဝန်ကြီးကမြို့နယ်လဝကနဲ့ညှိနှိုင်းပူးပေါင်းပြီးတော့မတ်ပုံတင်လှုပ်ထားပေးပြီးဖြစ်ပေမဲ့မွန်ပြတဲ့ထိန်းချုပ်နယ်မြေကြတော့မွန်ပြည်နယ်အစိုးရကအမျိုးသားပြန်တဲ့တင်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC အထိတင်ပြမယ်ဆိုတာကြောင့်ရှင်းလင်းမှုမရှိဘူးလို့နိုင်ပညာလေကဆိုပါတယ်လက်တလောမွန်ပြည်နယ်မှာလူဦးရေ 9,000 ကျော်မတ်ပုံတင်မရှိသူဖြစ်နေပြီး COVID-19 ကြောင့်ရွေးကောက်ပွဲအမိမတ်ပုံတင်ပြုလုပ်ဖို့အချိန်မမီတော့ကြောင်းရွေးကောက်ပွဲမဲထည့်နိုင်ဖို့အတွက်ကိုထောက်ခံစာပြုလုပ်ပြီးရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲမွန်ပြည်နယ်ထံတရားဝင်စာပေးပို့ထားတယ်လို့လည်းမွန်ပြည်နယ်လူဝင်မှုကြီးကြပ်ရေးဦးစီးဌာနပြည်နယ်ဦးစီးမှုဦးတင်ချေကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။လာမယ့်နိုဝင်ဘာလမှာပါတီစုံရွေးကောက်ပွဲကိုကျင်းပတော့မှာဖြစ်သလိုတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့တိုင်းသားအဖွဲ့တွေအနေနဲ့ရွေးကောက်ပွဲအပေါ်ဘလို့မြင်ကြပါသလဲဆိုတာကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်
။မွန်ပြည်တပ်ပါတီရဲ့တပ်ဖွဲ့ဝင်တွေကိုလာမယ့်2020ရွေးကောက်ပွဲမှာမိမိတို့ကြိုက်နှစ်သက်တဲ့ပါတီမဲပေးခွင့်ပြုထားတယ်လို့ဗိုလ်လုံးမှုဆောင်အဖွဲ့ဝင်နိုင်အောင်မင်းကြီးကအခုလိုပြောပါတယ်
ဘယ်မဲ့ area ရှိတယ်ဘသူအမှတ်ဖွင့်နေတာသူတို့ဘယ် area လဲဆိုတာသူတို့ဒါကျွန်တော်တို့မပိတ်ပင်ဘူးသူတို့ရခွေရောကမဲသွားထဲလို့ခွေပြပါတယ်မိမိဘနေရမှာသူ percentage ရှိတယ်လေဆန္ဒသူတို့မဲထဲနိုင်ဘူးသူတို့စီးရင်ကြည့်ထားပြီးဆိုတော့မူလကလေးကခွေပြထားတာရှိတယ်ဆိုတော့လေမိမိချက်တင်နှစ်တရာပါတီကိုတော့မိမိကိုစန္ဒရောက်မဲသွားထဲလို့ရတယ်ကျွန်တော်အားလေအားပြတယ်မဲထဲရမယ်ဆိုတာကို
ဒါပေမဲ့မွန်ပြည်တစ်ပါတီလုံးဝထိန်းချုပ်ထားတဲ့နယ်မြေတွေမှာတော့ကိုဗစ်ရောဂါကာကွယ်ရေးနဲ့လုံခြုံရေးရမဲပုံထောင်ခွင့်ပေးမထားပါဘူး။ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တပ်ဖွဲ့ဝင်တွေကတော့မဲထည့်ခွင့်မပေးထားဘူးလို့လည်းပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးအုံခေကအခုလိုပြောပါဗျာ။
အမေဒီခွင်းတော့မပေးထားတော့အဖေတို့လည်းဆိုတော့အကြက်သက်တော့အနေနဲ့ပေပါဒီဖက်ကမှအာမပေးဘူးကန့်ကွက်တာလည်းမရှိဘူးပေါ့လေအဲ့လိုပဲရပ်တည်ထားတော့ပေါ့နော
်အခုလိုရွေးကောက်ပွဲကျင်းပပြီးမဲထည့်တာဟာဒီမိုကရေစီကိုဖော်ဆောင်ဖို့တွားနေတဲ့ခရီးလို့လက်ခံထားပေမဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကနေဖြစ်တဲ့အတွက်ကိုယ်တိုင်ပါဝင်ဖို့ခက်ခဲနေသေးတယ်လို့ကရင်မျိုးသားစီယုံ KNU ထွေထွေသွင်းရေးမှူးချုပ်ဘဒိုစောတာတူမှုကဆိုပါတယ်
မဲထည့်ချင်းဆိုတာကဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကနေသွားတဲ့အီလန်းမှာရှိတဲ့မှတ်တမ်းတစ်ခုနေတယ်တော့ကျွန်တော်တို့လက်ခံပါတယ်ဒါပေမဲ့ကျွန်တော်တို့ကိုယ်တိုင်ပါဝင်ဖို့ကတော့ဖြစ်မှာပါနော်ဒါကြောင့်လဲဆိုတော့ဒါက2008အခြေခံအောက်မှာလုပ်တဲ့ကိစ္စကျွန်တော်တို့ကတော့2008ရဲ့ဖက်ဒရယ်ကိုဆန့်ကျင်တဲ့ကိစ္စတွေကိုကျွန်တော်တို့ပြင်ပကြောင်းလဲမှုလုပ်ပြီးတော့ဒီမိုကရေစီကိုဆန့်ကျင်တဲ့ကိစ္စတွေကိုပြင်ပကြောင်းလဲမှုလုပ်ဖို့ဆိုတဲ့အခြေခံနဲ့ကျွန်တော်ငင်းဆိုင်လုပ်ငန်းကြီးဖြစ်လာတာ哦ဆိုတော့ကျွန်တော်ဆယ်ကတော့မဲထည့်ခွင့်ရတာတော့မှကျွန်တော်တို့ထည့်ဖို့တော့မရှိသေးပါဘူး
လက်ရှိအစိုးရဖွဲ့စည်းထားပေးတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC လို့ဖွဲ့စည်းမျိုးထက်ကိုဖွဲ့စည်းပုံအခြေခံဥပဒေကနေလွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်တစ်ခုကိုဖွဲ့စည်းတည်တယ်လို့တိုင်းရင်းသားပြည်သူတရက်လုံးလက်ခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပြီးတော့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုထူထောင်နိုင်တဲ့တနေ့ကျရင်တော့မဲထည့်တဲ့တနေ့ဖြစ်လာမယ်လို့ဘဒိုစောတာတူးမှုကပြောပါတယ် 2020ထွေထွေရေးကောက်ွယ်နီးကပ်လာတဲ့နဲ့အမျှနိုင်ငံရေးပါတီတွေကရေးကောက်ွယ်အောင်နိုင်ရေးအတွက်ပြင်ဆင်နေကြသလိုသမ္မတတွေနဲ့အတူညီမိသားစုဝင်တွေကလည်းပထမဆုံးချင်းတပ်ပြင်ထွက်ပြီးမဲပေးကြတော့မှာဖြစ်ပါတယ်ရှင်
။ဆက်ပြီးတော့ COVID-19 ကပ်ရောဂါကာလမှာကျင်းပမဲ့2020ရေးကောက်ွယ်ဟာကန့်သတ်ချက်တွေနဲ့မဲဆွယ်စည်းရုံးနေရတဲ့အတွက်ပါတီအောင်နိုင်ရေးမှာအဟန့်တာဖြစ်စေနိုင်တယ်လို့ကချင်ပြည်နယ်တွင်းကတိုင်းသားပါတီတွေကပြောပါရယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကိုအင်ကတင်ဆက်ပေးထားပါရယ်
။တိုင်းလိုင်းရှမ်းနယ်မြို့သားဖွံ့ဖြိုးသွေးသွေးရေးပါတီဥက္ကဋ္ဌအဆိုင်ထေးအောင်ကမဲဆွယ်စည်းရုံးရေးနဲ့ဆက်လျင်းပြီးကြုံနေရတဲ့အခက်အခဲနဲ့ပတ်သက်ပြီးခုလိုပြောပါရယ
်။အခက်အခဲတော့အများကြီးကြုံရပါတယ်။အခုကိုဗစ်ကာလနဲ့ရှိတဲ့အခါကျတော့သူတို့က50ထက်မပိုရဆိုပြီးမှသင်အားပြတဲ့ကိစ္စနဲ့သူတို့ကတ်တာထားတယ်ပေါ့ဗျာ။အဲ့ခါကျတော့ဘက်ကပြလာတော့မတားဘူးဒီဘက်ကပြလာတော့သူတို့တားလာပြီတွေ့ရတယ်ပေါ့လူများတော့အကြောက်ကြီးခွင့်မကြည့်ဘူးဆိုတဲ့ကဏ္ဍမျိုးတွေပေါ့နော်။ဒါပြောတယ်နောက်ပြောတယ်အခုအင်ဒီယာတွေမဲဆွယ်စီယုံကြီးမွန်ကြီးမြို့နဲ့အင်အားပြကော်မရှင်ကိုကျွန်တော်လမ်းမေးတယ်။အင်ဒီယာအခုအင်အားပြတွေကကော်မရှင်လာတိုင်လာတာပြင်လာတာအခုမှမတင်နေဘူးခင်ဗျနေ့ချင်းကြီးကိုသူတို့ကြတော့မတင်မဲနဲ့အင်အားကိုထုတ်တုံးကြီးပြနေတယ်ကျွန်တော်တို့ပါတီကအင်အားပြတာလေးကိုမှသူတို့ကအောက်ရှေ့အင်ဒီယာကျွန်တော်တို့ကော်မရှင်လမ်းတိုင်ရအဲ့ဒါတွေကတော့သိမကောင်းဘူးလို့ကျွန်တော်ထင်တာပေါ့
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းပြီးခဲ့တဲ့လကစတဲ့ပြီးတော့ရေကောက်ပွဲဆိုင်ရာစုဝေးဟောပြောခြင်းနဲ့မဲဆွယ်စည်းရုံးခြင်းဆိုင်ရာနဲ့ပတ်သက်ပြီးသက်ဆိုင်ရာနိုင်ငံရေးပါတီတွေအနေနဲ့မဲဆွယ်စည်းရုံးရေးမှာ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးဆိုင်ရာကျန်းမာရေးစံချိန်ဆန်ညွှန်းနဲ့သက်ဆိုင်ရာကအချိန်ကာလနေရာဒေသလိုက်ထုတ်ပြန်တဲ့ကျန်းမာရေးဆိုင်ရာမိတ်တွေလမ်းညွှန်ချက်တွေကိုလိုက်နိုင်ရမယ်လို့ထုတ်ပြန်ထားပါတယ်ဒီလိုကန့်သတ်ချက်တွေကြောင့်တိုင်းသားပါတီတွေအနေနဲ့မဲဆွယ်စည်းရုံးရေးလှုပ်ဆောင်ရမှာအခက်အခဲတွေဖြစ်ပေါ်နေသလိုပါတီအောင်နိုင်ရေးအတွက်လည်းအဟန့်အသတ်ဖြစ်တယ်လို့ပါတီကောင်ဆောင်တွေကပြောပါတယ်ကချင်မျိုးရာကွန်ဂရက်ပါတီ KNC ရဲ့ဖာကမျိုးနယ်မဲဆန္ဒနယ်မှတ်သက်ပြည်နယ်လှုပ်တော်ကိုယ်စားလှယ်လောင်းဦးနောင်လှကတော့
ကိုဗစ်ကာလဖြစ်တဲ့အခါကျဒီမဲဆွယ်စည်းရုံးနဲ့အချိန်မှာကျွန်တော်တို့လွတ်တော်ကိုယ်စားလှယ်ပြည်သူနဲ့တွေ့တဲ့အချိန်မှာကျွန်တော်တို့ဒီကိုဗစ်ရဲ့အသားစီးတချို့ကသုံးရင်ကြရတယ်ကြောက်ကြရတယ်အဲ့လိုဖြစ်တဲ့အခါကျတော့ဟိုအခက်အခဲမျိုးမျိုးဖြစ်တာပေါ့နော်ချို့အရန်ကြီးပါတီတွေကတော့ဟိုသူတို့လှုပ်လဲလှုပ်ပြီးသွားပြီအဲ့လိုဖြစ်နေဒီပြည်နယ်အခြေစိုက်ပါတီတွေကတော့သူ့ကဏ္ဍနဲ့သူကတော့အခက်အခဲတွေကတော့တော်တော်များများတော့ကျွန်တော်ရှိနေတယ
်လက်ရှိဆိုရ NLD ပါတီပြင်2020မှာရွေးကောက်ပွဲဝင်ကြမဲ့တိုင်းဒေသနိုင်ငံရေးပါတီအားလုံးဟာကိုဗစ် -19 ကာလတွင်ကြုံရတဲ့အခက်အခဲနဲ့ပတ်သက်ပြီးညှိနှိုင်းကြေချာတဲ့လည်းလို့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ဒုဥက္ကဋ္ဌဦးကွန်ကောင်အောင်ခန်းကပြောပါရယ် COVID-19 ကပ်ရောဂါကူးစက်မှုနှုန်းပုံမှုမြင့်တက်လာနေပြီးလူအသေးပြောက်ပုံမှုများပြားလာတဲ့အတွက်နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲကိုရွှေ့ဆိုင်ပေးဖို့ကိုလည်းနိုင်ငံရေးပါတီတချို့ကတောင်းဆိုထားကြပါရယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်ကစစ်တွေမင်းပြတောင်ကုတ်အပါအဝင်မြို့နယ်တချို့မှာစစ်ရေးဆန့်ကျင်စာရေးသားမှုတွေဒီတည်တင်းပတ်အတွင်ဖြစ်ပေါ်နေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်ထက်မှာအစိုးရတပ်မတော်နဲ့ RCSS SSA တို့အကြမ်းတိုက်ပွဲတွေကြောင့်စစ်ရှောင်း900ကျော်စားနပ်ရိက္ခာအခက်အခဲနဲ့ကြုံတွေ့နေရပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။မင်္ဂလာပါရှင်။မြန်မာနိုင်ငံမှာလူဝင်မာလာရှိနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီ။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအထက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VOA TV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကချုပ်နှင်ပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်နှင်ပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Video ကနေလည်းအပတ်စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင
်။အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ရှင
်။အကြမ်းဖက်လှုပ်ရှားမှုတွေကိုဟန်တားနိုင်ဖို့အထီရောက်ဆုံးနည်းလမ်းတွေထဲမှာသူတို့ဘန္နာငွေကြေးထောက်ပံ့နေတဲ့ကွန်ရက်တွေကိုနှိမ်နှင်းတာထီရောက်တဲ့နည်းတစ်ခုဖြစ်ပါတယ်။အ အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနအနေလေဘနွန်နိုင်ငံက Ark Consulting Company နဲ့မေမာဆောက်လုပ်ရေးကုမ္ပဏီကိုစက်တင်ဘာလကုန်ပိုင်းကပိတ်ဆို့မှုနဲ့အရေးယူလိုက်ပါတယ်။အဲ့ဒီကုမ္ပဏီတွေကို Hezbollah အစွန်းရောက်အဖွဲ့ကပိုင်ဆိုင်ပြီးထိန်းချုပ်တာဒါမှမဟုတ်ညွှန်ကြားနေတာဖြစ်လို့ပါပဲ။ Hezbollah အဖွဲ့ကို American ပြည်ထောင်စုကနိုင်ငံရဲ့ခြားအကြမ်းဖက်အဖွဲ့စည်းအဖြစ်အထူးသဖြင့်ကမ္ဘာအကြမ်းဖက်အဖွဲ့စည်းအဖြစ်လည်းသတ်မှတ်ထားပါတယ်။ဒီကုမ္ပဏီတွေနဲ့ပါဝင်ပတ်သက်ပြီး Hezbollah အဖွဲ့မှတာဝန်ရှိသူလည်းဖြစ်တဲ့ဆော်ဘွားဆူဒန်ခါလီဖာအဆတ်ကိုပါအရေးယူလိုက်ပါတယ်။အုပ်ချုပ်မှုအာဏာအမိန့်အမှတ် 1324 ပြင်ဆင်ချက်အရအရေးယူတာဖြစ်ပါတယ်။အာခနက်မေမာကုမ္ပဏီတွေဟာဆူဒန်ခါလီဖာအဆတ်အဖွဲ့ဝင်အဖြစ်ပါဝင်တဲ့ Hezbollah အလုပ်အမှုဆောင်ကော်မတီအုပ်ချုပ်တဲ့ကုမ္ပဏီတော်တော်များများအနေနဲ့ကုမ္ပဏီနှစ်ခုဖြစ်ပါတယ်။အာခနက်မေမာကုမ္ပဏီတွေဟာလုပ်ငန်းစတင်ချိန်ကတည်းက Hezbollah နဲ့ပတ်သက်ခဲ့တာအမှန်ပါပဲ။ဆူဒန်ခါလီဖာအဆတ်ဟာမေမာကုမ္ပဏီထူထောင်သူတယောက်အဖြစ်လူသိရှင်ကြားစည်းရုံးဝင်ဖြစ်ပါတယ် Hezbollah နဲ့ဆက်ဆက်နေတဲ့ဒီကုမ္ပဏီမှတ်ပုံတင်စည်းရုံးမှာနောက်ထပ်လူတချို့ရဲ့နာမည်တွေပါဝင်ပြီးအများပြည်သူအသိကြေညာထားပါတယ် Ark Consulting အတိုင်းမင်ခံအဖွဲ့ဟာလည်း American အရေးယူထားပြီးဖြစ်တဲ့ Hezbollah ရဲ့ပင်မဆောက်လုပ်ရေးကုမ္ပဏီ Jihad Albina ကုမ္ပဏီရဲ့အဖွဲ့ကွဲဖြစ်ပါတယ်ဒီနေ့ Ark အတိုင်းမင်ခံအဖွဲ့ဟာတီးခြားလွတ်လပ်တယ်လို့မြေကမတ်တာပြောနေပေမဲ့Jihad Albina အဖွဲ့ကိုအဓိကရန်ပုံငွေပံ့ပိုးပေးနေတာဖြစ်ပါတယ်။2004ခုနှစ်စီပင်ရွေးကောက်ပွဲမှာ Hezbollah ကြောထောက်နောက်ကန်ပြုတဲ့အမတ်လောင်းရဲ့နာမည်နဲ့ Ark အတိုင်းမင်ခံကုမ္ပဏီကိုမှတ်ပုံတင်ထားတာပါ။အပြင်းပန်းအမြင်မှာတော့ Ark နဲ့မြန်မာကုမ္ပဏီတွေရဲ့စီမံကိန်းတွေဟာပုဂ္ဂလိကပိုင်အဖြစ်ပုံဖော်ထားပြီး Hezbollah အဖွဲ့ကအမျက်ထုတ်အသုံးချနေတာဖြစ်ပါတယ်။ Hezbollah အတွက်ရန်ပုံငွေတောင့်တင်းအောင်ဒီကုမ္ပဏီနှစ်ခုကသူတို့ဘဏ်စည်ရင်းနဲ့ငွေပြောင်းငွေလွှဲလုပ်ပေးကြပါတယ်။ဒါလည်းမကပါဘူးအဂတိလိုက်စားတဲ့တာဝန်ရှိသူတွေရဲ့ငွေစည်းင်းတွေကိုပါအသုံးချနေပါတယ်ဥပမာ Hezbollah အဖွဲ့ဟာလေဘနန်အစိုးရရဲ့ဒေါ်လာတန်းချီတန်တဲ့ contract လုပ်ငန်းတွေရအောင်လေဘနန်ဝန်ကြီးချုပ် Yusuf Finian News နဲ့ပူးပေါင်းပြီးကုမ္ပဏီရတဲ့အမျက်ငွေတွေအတချို့ကို Hezbollah အမှုဆောင်ကောင်စီထံပေးပို့ခဲ့ပါတယ် Hezbollah အဖွဲ့ကိုစားဒီလိုလုပ်ရတဲ့နဲ့တခြားကိစ္စတွေကြောင့် Yusuf Finian News ကိုAmerican ဘဏ္ဍာရေးဝန်ကြီးဌာနစက်တင်ဘာလဇန်ပိုင်းကအရေးယူခဲ့ပါတယ် Hezbollah အဖွဲ့ကလေဘနွန်နိုင်ငံစီးပွားရေးကိုအမျက်ထုတ်အဂတိလိုက်စားတဲ့လေဘနွန်တာဝန်ရှိသူတွေကိုကြိုးကင်အစိုးရရဲ့ contract တွေရအောင်လုပ်ပြီးအကြမ်းဖက်အဖွဲ့တွေကိုပံ့ပိုးနေကြောင်းလေဘနန်ပြည်သူတွေဟာတင့်တင့်တဲ့ဝန်ဆောင်မှုတွေခံစား권မရှိဘဲဒုက္ခရောက်နေချိန်မှာသူတို့ခေါင်းဆောင်ပိုင်းတွေပုံပြီးချမ်းသာအောင်လေဘနန်နိုင်ငံရဲ့အရင်းအမြစ်တွေကိုအလွဲသုံးစားလုပ်နေကြတဲ့ Hezbollah အဖွဲ့နဲ့ထောက်ခံသူတွေကိုအမေရိကန်ပြည်ထောင်စုကပြစ်မှတ်ထားအရေးယူဖို့တန်ဓိဋ္ဌာန်ချမှတ်ထားဆဲဖြစ်ပါတယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗန်မနူချန်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါကျမရဲ့နဲ့လုံခြုံရေးဆိုင်ရာကိစ္စရအားလုံးကိုကာကွယ်ပေးနိုင်အောင်သမရလောင်းနှုတ်ရဲ့စကားဆက်ထိုးပွဲကိုအွန်လိုင်းကပဲကျင်းပမယ်လို့အမေရိကန်သမ္မတရွေးကောက်ပွဲစကားဆက်ထိုးပွဲဆိုင်ရာကော်မရှင်ကကျေသပရီနေမှာညင်ညာခဲ့တဲ့နောက်သမ္မတဒေါ်နယ်ထရမ့်ကရှေ့သတင်းပတ်စကားဆက်ထိုးပွဲကိုသူဝင်မှာမဟုတ်ဘူးလို့ပြောကြားလိုက်ပါတယ်။သမ္မတထရမ့်နဲ့ဒီမိုကရက်တစ်ပါတီကဝင်ရောက်ရှင်ပြိုင်တဲ့ဂျိုးဘိုင်ဒန်တို့နှစ်ဦးဟာအဝေးကနေပဲစကားဆက်ထိုးပွဲကိုပါဝင်ရမှာဖြစ်ကြောင်းကော်မရှင်ကပြောကြားခဲ့တာပါ။အမေရိကန်ပြည်ထောင်စုအနောက်လေဘိုင်းဒေတာမီရှိဂန်ပြည်နယ်အစိုးရနဲ့အုပ်ချုပ်ရေးမှူးဂရက်ချန်ဖုတ်မာကိုနိုဗ ెంబ ာ3ရက်သမ္မတရွေးကောက်ပွဲမတိုင်ခင်ဖြုတ်ချဖို့အတွက်ကြံစည်မှုတစ်ခုကိုတားဆီးနိုင်ခဲ့တယ်လို့ FBI ပြည်ထောင်စုစုံစမ်းရေးဘျူရိုကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဖမ်းဆီးခံသူ6ဦးရှိနေပြီးဩဂုတ်လနဲ့စက်တင်ဘာလထဲမှာအစမ်းလေ့ကျင့်မှုတွေလုပ်ခဲ့တယ်လို့ပြည်ထောင်စုတရားရုံးရာဇဝတ်မှုရင်ဆိုင်တိုင်ကြားချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့မနေ့ကဓာတ်ခွဲနမူနာ 1,000 ကျော်ကိုစစ်ဆေးခဲ့တဲ့အထက်ကCOVID-19 ကူးစက်သူနောက်ထပ်1012ယောက်အတည်ပြုလိုက်တဲ့အတွက်စုစုပေါင်းကူးစက်သူက 22,445 ယောက်ရှိသွားပြီဖြစ်ပါတယ်။အခုချိန်အထိသေဆုံးသွားသူစုစုပေါင်းက532ယောက်ရှိနေပါပြီ။တင်လယ်ရေကြောင်းကုန်စည်ပို့ဆောင်ရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Max ကုမ္ပဏီကမြန်မာစစ်တပ်ပိုင်စိတ်ကမ်းတွေမှာကုန်တင်ကုန်ချအလုပ်တာတွေကိုရပ်ဆိုင်းတော့မယ်လို့ Burma Campaign UK ဖွဲ့ကကြေညာနေမှာပြောပါတယ်။တောက်ကြန်နေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ကျမခင်ရသက်ပါ။
This program has come to you from the Voice of America, Washington.